Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်က2015ခုနှစ်ဇူလိုင်လ25ရက်စနေနေ့မနက်ဖြန်စီစဉ်တွေစတင်နေပါပြီ။တိုင်းဒေသ32/40/49ရက်ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလေရှင်။ကျမခွန်ညိုပါအခုမနက်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်ပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမန်နနာချန်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။အမေရိကန်သမ္မတဘရက်အိုဘားမားဟာတောက်ကြနေညနေပိုင်းကကင်ညာနိုင်ငံမှာရောက်သွားပါပြီ။ကင်ညာနိုင်ငံကိုသွားတဲ့ခီးစဉ်မတိုင်ခင် BBC နဲ့တွေ့ဆုံမိန့်မြန်းတဲ့ခုအတွင်းမြန်မာနိုင်ငံကိုနမူနာပေးပြောဆိုခဲ့ပါသေးတယ်။မြန်မာနိုင်ငံစကိုင်းတိုင်းကရေဘေးတင်လူလူကိုအကူအညီပေးဖို့အစဉ်အသင်းရှိနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။အခုမှဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းတော်တွေထဲမှာတော့လူကုန်ကူးသူတွေလို့ယူဆရသူတွေကိုရန်ကုန်မြို့မှာဒေသခံတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေပူးပေါင်းဖမ်းဆီးလိုက်တဲ့အခြေအနေကိုအခုလိုနားဆင်ရပါမယ်။
တကယ်ပေါ့နော်လူကုန်ကူးတယ်လို့ယူဆတဲ့အမှုတစ်ခုကိုတွေ့လာပြီးတဲ့အခါမှာအဲ့ဒီအမှုကိုလူကုန်ကူးမှုရောက်အောင်
88မျိုးဆက်ငင်းချိုင်းရင်နဲ့ပွင့်လင်းလူအဖွဲ့စည်းကအမျိုးသမီးရေးရာတာဝန်ရှိသူဒေါ်မီမီပြောပြခဲ့တာပါမနေ့တော့ကအမျိုးသားလွှတ်တော်မှာတင်ပြခဲ့တဲ့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေချမ်းကိုတော့ဥပဒေချမ်းကော်မတီကပြန်လည်စီစစ်ပြီးမှအတည်ပြုဖို့လွှတ်တော်ဥက္ကဋ္ဌကဆုံးဖြတ်လိုက်ပါတယ်ကောလင်းမြို့မှာမိုးသက်ထန်ရေလွှမ်းမှုမှုကြောင့်သေဆုံးရသူ4ဦးအထိရှိသွားပါပြီဒီလိုသတင်းဆောင်မတွေကိုစောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်ဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးတော့အခုစနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန္နတာချန်တို့ကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားဟာတမိုင်းဝင်2ရက်ကြာခီးစဉ်တစ်ခုနဲ့တောက်ကြာနေကကင်ညာနိုင်ငံစီရောက်သွားပြီးလူညုံရေးကိုတော့အထူးတင်းကျပ်ထားပါတယ်သမ္မတရဲ့ Air Force One လေယာဉ်ဟာတောက်ကြာနေညနေကနိုင်ရူဘီလေဆိပ်မှာရောက်သွားတာပါမစ္စတာအိုဘားမားကိုကင်ညာသမ္မတပူဟူရူကန်ညက်တာကကျူးစွန်နှုတ်ဆက်ပါတယ်အဲဒီနောက်သမရဟာသူတဲခိုတဲ့ဟိုတယ်ကိုဆက်သွားပြီးသူ့အဖိုးရဲ့နောက်အိမ်တောင်သူ့နဲ့အဖွားတော်ဆက်သူလို့ဆိုရမယ့်မာမာဆာရာသူ့ရဲ့အဖေတူအမေခွဲကြီးမအော်မာအိုဘားမားတို့အပါအဝင်ကင်ညာနိုင်ငံသားဆွေမျိုးသားချင်းတွေနဲ့ညစာတူစားပါတယ်သမရအိုဘားမားရဲ့အိမ်ပြန်ခရီးအဖြစ်ကင်ညာနိုင်ငံသားတွေကခေါ်ဆိုပြီးတော့ကြိုဆိုကြတာမှာနိုင်ရိုဘီမြို့တော်ရဲ့လမ်းတွေကိုငွေကြေးအကုန်ကျခံဆေးတွေတုပ်တန့်ရှင်းနေအောင်လုပ်ထားပါတယ်ဒီခီးစဉ်အတွင်းအထူးသဖြင့်ကတော့အာဖရိကတိုက်မှာပထမဆုံးအကျဉ်းချင်းပါတဲ့ကမ္ဘာလုံးဆိုင်ရာစွန့်ဦးတီထွင်ထိပ်သီးညီလာခံပါဤလကံကိုပူးတွဲကျင်းပသူအဖြစ်သမ္မတဥပမာကစနေနေ့မှာမိန့်ခွန်းပြောမှာဖြစ်ပါတယ
်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့ကင်ညာနိုင်ငံအလဲပတ်ခီးစဉ်ဟာအဖို့ထစ်တွေရှိခဲ့တဲ့နှစ်နိုင်ငံကြားဆက်ဆံရေးတွေခိုင်မာလာစေလိမ့်မယ်လို့ကင်ညာဒုသမ္မတကပြောဆိုလိုက်ပါတယ်။အခုခီးစဉ်ကနေကင်ညာမှာအမေရိကန်ယင်းနှိမ့်နှံမှုတွေတိုးများလာစေဖို့မျှော်လင့်ထားသလိုအမေရိကန်နိုင်ငံသားတွေကင်ညာနိုင်ငံကိုပုံမူလာရောက်လဲပတ်ချဖို့လည်းအထောက်အကူဖြစ်စေလိမ့်မယ်လို့ VOA ရဲ့ Africa 54 season မှာဒုသမ္မတဝီလီယံရူတိုကပြောကြားခဲ့ပါတယ်။သမ္မတဥပမာဟာကင်ညာနိုင်ငံသားမျိုးရိုးစာတိရှိတဲ့သူဖြစ်နေတာကြောင့်လဲခီးစဉ်ဟာပို့ပြီးတော့ထူးခြားတယ်လို့ဒုသမ္မတရူတိုကပြောဆိုခဲ့ပါတယ်။သမ္မတဥပမာဟာတခြားဘယ်အမေရိကန်သမ္မတနဲ့မှမတူပါဘူး။သူဟာအာဖရိကမျိုးနွယ်ဖြစ်တယ်လို့အထူးသဖြင့်ကင်ညာမျိုးရိုးပို့ပြီးရှိသူဖြစ်ပါတယ်။ဒါကြောင့်တမူထူးခြားနေတာဖြစ်တယ်လို့ရူတိုကပြောဆိုခဲ့ပါတယ်။လူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆွဲချက်တွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကတရားစွဲဆိုတာကိုခံခဲ့ရတဲ့ဒုသမ္မတကိုတခြားအစိုးရတာဝန်ရှိသူတွေကိုဖိတ်ကြားထားတဲ့အခမ်းအနားမျိုးတွေမှာသာတွေ့ဆုံမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျူရောရဲ့ပြောကြားချက်နဲ့ပတ်သက်လို့လည်းမစ္စတာရူတိုကတုံ့ပြန်ပြောကြားခဲ့ပါတယ်။အမေရိကန်ရဲ့ဆုံးဖြတ်ချက်ပေါ်သူ့အနေနဲ့စိတ်နှောက်ရှက်မဖြစ်မိတဲ့အကြောင်းနဲ့သမ္မတအိုဘားမားဟာကင်ညာနိုင်ငံကိုလာရောက်လည်ပတ်တာဖြစ်ပြီးလူပုဂ္ဂိုလ်တဦးတယောက်ရဲ့ဧည့်သည်မဟုတ်ဘူးလို့လည်းမစ္စတာရူတိုကပြောဆိုခဲ့ပါတယ်။
နိုင်ငံကရာစုတရားခုံရုံး ICC ကစုံစမ်းစစ်ဆေးနေတဲ့သူတို့အစိုးရအဖွဲ့ထဲမှာရှိနေတဲ့ကင်ညာနိုင်ငံကိုအမေရိကန်သမ္မတဘရက်အိုဘားမားတွားရောက်တာနဲ့ပတ်သက်တဲ့မေးခွန်းတစ်ခုကိုဖြေဆိုတာမှာသမ္မတအိုဘားမားကမြန်မာနိုင်ငံကိုနမူနာပေးပြောဆိုခဲ့ပါတယ်။ပွန်းပွန်းလင်းလင်းပြောဆိုတာနဲ့ထိတွေ့ဆက်ဆံတာကိုပေါင်းစပ်လှုပ်ဆောင်တဲ့အခါမိမိတို့အတွက်အကောင်းဆုံးအခွင့်အလမ်းရလာပြီးအရက်ဖက်လူမှုအဖွဲ့အစည်းတွေအတွက်လုပ်ပိုင်ခွင့်ပွင့်လာတာကိုတွေ့ခဲ့ရတယ်လို့သမ္မတအိုဘားမားကပြောပါတယ်။သမ္မတအိုဘားမားဟာအရှေ့အာဖရိကဒေသခီးစဉ်မတိုင်ခင် BBC သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းခန်းတစ်ခုမှာအဲ့ဒီလိုပြောထားတာပါ။မြန်မာနိုင်ငံမှာအသွင်ကူးပြောင်းရေးအတွက်အလားအလာတချို့ရှိလာပြီလို့မြင်တဲ့အချိန်အမေရိကန်သမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးရောက်သွားချိန်မှာမြန်မာနိုင်ငံဟာဘယ်လိုပုံမျိုးနဲ့မှ liberal democracy နိုင်ငံတစ်ခုမဖြစ်သေးပါဘူးလို့သမ္မတဥပမာကပြောပါတယ်။ဒါ့အပြင်တိတာထင်ရှားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအဲ့ဒီအချိန်ကမြန်မာနိုင်ငံမှာရှိနေလို့မှပဲလို့လည်းပြောပါတယ်။ဒါပေမဲ့သူ့ရဲ့ခီးစဉ်ကတက်ကြွလူချားသူတွေနဲ့လူ့ခွင့်ရေးသမားတွေရဲ့လူဆောင်ချက်ကိုခိုင်မာစေခဲ့ပြီးတော့အတီးပြုတ်ထောက်ခံပေးခဲ့တယ်လို့လည်းသမ္မတဥပမာကပြောပါတယ်။အဲ့ဒီအချိန်တွေကနေဒီမိုကရေစီလမ်းကြောင်းပေါ်ရှေ့ဆက်သွားနိုင်စေခဲ့တယ်လို့မစ္စတာအိုဘားမားကပြောပါတယ်
မြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းအတွင်းမှာမကြသေးခင်ကမိုးတဲထန်စွာရွာသွန်းမှုကြောင့်ရေကြီးမှုတွေဖြစ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံအိုချာကပြောဆိုလိုက်ပါတယ်ရေကြီးမှုကြောင့်လူ6ယောက်သေဆုံးခဲ့တယ်လို့အင်ဂျီ 12,000 ကျော်လဲပျက်စီးဆုံးရှုံးခဲ့ပြီးတော့မြို့နယ်ပေါင်း17မြို့နယ်မှာလူပေါင်း 9,000 လောက်ရေကြီးမှုဒဏ်ခံနေကြရတယ်လို့အစိုးရကတောက်ကြနေမှာသတင်းထုတ်ပြန်ခဲ့ပါတယ်။လောလောဆယ်မှာရေဘေးဒဏ်ခံထားရတဲ့ဒေသခံ 4,000 ကျော်ကိုလဲဘေးလွတ်ရာစီရွှေ့ပြောင်းပေးထားပြီးတော့ဒီလိုရေဘေးတင်ပြည်သူတွေအတွက်အစားအစာရေနဲ့တခြားအခြေခံလိုအပ်မှုတွေကိုလဲဒေသခံအာဏာပိုင်တွေပြည်ထောင်စုအစိုးရစစ်တပ်ချက်ချင်းနီနဲ့ဒေသခံအရက်ဖက်လူမှုအဖွဲ့အစည်းတွေကနေကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်။လောလောဆယ်ရေဘေးဒဏ်အဆိုးဝါးဆုံးခံထားရတဲ့ဒေသတွေစီတွားရောက်နိုင်မှုပူတွဲအဖွဲ့တစ်ခုနဲ့ကုလသမဂ္ဂကလက်တွဲဆောင်ရွက်နေပြီးသခိုင်းတိုင်းတွင်းကရေဘေးတင်ပြည်သူတွေရဲ့လိုအပ်ချက်တွေကိုချက်ချင်းပံ့ပိုးကူညီပေးနိုင်ဖို့ကုလသမဂ္ဂကအဆင်သင့်ရှိနေကြောင်းကိုလည်းတောက်ကြနေကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့ပြောရေးဆိုခွင့်ရှိသူအရစ်ကနက်ကိုကပြောဆိုခဲ့ပါတယ်။
UAE ဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
ပြည်ဝေကနေစနေနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဆီးရီးယားနိုင်ငံတွေကအစ္စလာမ်စစ်သွေးကြွ IS အစွန်ရောက်တွေကိုတောက်ကြနေမှာတူရကီနိုင်ငံကနေဆက်ဖြတ်ပြီးတော့လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့သူတို့ရဲ့ leader စခန်းတွေကလည်း American စစ်လေယာဉ်တွေအသုံးပြုခွင့်ပေးခဲ့ပါတယ်။ IS အဖွဲ့ကိုတိုက်ခိုက်ဖို့အတွက်ဆီးရီးယားနေဆက်နာတူရကီတောင်ပိုင်းက leader စခန်းအားလုံးကို American ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေအသုံးပြုနိုင်တယ်လို့တူရကီနိုင်ငံသားရေးဌာနကပြောပါတယ်။ဒါအပြင်ဆီးရီးယားနိုင်ငံတွေက IS တွေကိုတိုက်ခိုက်တာမှလည်းပါဝင်လို့ဆောင်မယ်လို့တူရကီနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တူရကီနဲ့အမေရိကန်တပ်ဖွဲ့တွေအကြားပူးပေါင်းဆောင်ရွက်မှုတွန်းမြင့်လိုက်တာကြောင့် IS အဖွဲ့ကိုတိုက်ခိုက်တာမှာပိုထူးခြားလာမယ်လို့မျှော်လင့်ကြောင်းတူရကီတာဝန်ရှိသူတွေကပြောပါတယ်။တူရကီရဲ့ F-16 ဂျက်တိုက်လေယာဉ်တွေထဲက3စင်းဟာတူရကီအရှေ့တောင်ပိုင်းဒီယာဘကီယာမြို့ကနေတောက်ကြနေအစောပိုင်းမှာထွက်ခွာပြီးဆီးရီးယားပိုင်နယ်ထက်က IS အဖွဲ့ရဲ့ဌာနချုပ်နဲ့တခြားနေရာတစ်ခုကိုပဲ့ထင်းဒုံးတွေကျဲချတိုက်ခိုက်ခဲ့တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။နောက်ထပ်တိုက်ခိုက်မှုတစ်ခုကိုတောက်ကြနေနှောင်းပိုင်းမှာလုပ်ခဲ့တယ်လို့တူရကီသတင်းမီဒီယာတွေကဖော်ပြပါတယ်။တူရကီရဲ့အခုလေကြောင်းတိုက်ခိုက်မှုဟာဆီးရီးယားနိုင်ငံတွေက IS တွေကိုတူရကီအနေနဲ့ပထမဆုံးအကြိမ်တိုက်ခိုက်တာဖြစ်ပါတယ်
။အာဖဂန်ရှေ့တောင်ပိုင်းမှာဒီလာဇမ်ပိုင်းကလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်း Al-Qaeda စစ်သွေးကြွအဖွဲ့ရဲ့ထိတ်တန့်တပ်မှုတစ်ဦးသေဆုံးသွားတယ်လို့ American စစ်တပ်ကပြောဆိုလိုက်ပါတယ်။အာဖဂန်နိုင်ငံပတိခါပြည်နယ်ဘာမဲခရိုင်မှာဇူလိုင်လ17ရက်နေ့ကလေကြောင်းတိုက်ခိုက်မှုအတွင်း Al-Qaeda အဖွဲ့ထိတ်တန့်တပ်မှုအဘူခါလေး El Sudani သေဆုံးသွားခဲ့တာဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့ကျညာချက်တစောင်းမှာပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ပီတာကော့ကအတည်ပြုပြောဆိုခဲ့တာဖြစ်ပါတယ်။အခုသေဆုံးသွားခဲ့တဲ့အယ်ဆူရာနီဟာဆူနီမွတ်စလင်စစ်သွေးကြွအုပ်စုရဲ့အသေးခံတိုက်ခိုက်မှုတွေနဲ့ဖောက်ခွဲရေးလုပ်ငန်းတွေကိုဥဆောင်စီစဉ်ခဲ့သူဖြစ်တယ်လို့လည်းပန်ဒဂွန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။အခုလိုအယ်ဆူရာနီသေဆုံးသွားတဲ့အတွက်အစီအစဉ်ကြကြတိုက်ခိုက်မှုတွေလှုပ်ဆောင်ဖို့အယ်ကိုက်ဒါအဖွဲ့ရဲ့စွမ်းရည်ကိုအ ਨੇ ဆုံးတော့ယာယီအပြင်ရောသွားနိုင်တယ်လို့အရှေ့လေပိုင်းဒေတာကုတ်ကဲမှုစစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဘူမူဂျီပက်ရိုက်ဒါကလည်းပန်ဒဂွန်မှာတောက်ကြနေကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒါအပြင်အယ်ဆူရာနီဟာအမေရိကန်အာဖဂန်နဲ့ပါကစ္စတန်တပ်ဖွဲ့တွေပေါ်တိုက်ခိုက်မှုတွေမှာအဓိကဦးဆောင်သူဖြစ်ပြီးအယ်ခိုင်ဒါခေါင်းဆောင်အေမန်အယ်ဇဝါဟီရီနဲ့နှီးဆက်သူဖြစ်တယ်လို့လည်းဘူမူဂျီကုတ်ကပြောဆိုခဲ့ပါတယ်
။အစ္စလာမ်ဆွမ်းရောင် IS စစ်သွေးကြွတွေကိုစန့်ကျင်ပုံကန်ကြဖို့အီရတ်နိုင်ငံအန်ဘာဘီနယ်မှာရှိတဲ့ဒေသခံတွေကိုလူမျိုးစုခေါင်းဆောင်တပ်ဖွဲ့ကတိုက်တွန်းနေပါတယ်။ဖာလူဂျာနဲ့ရမာဒီလိုအဓိကကြတဲ့မြို့ကြီးတွေကို IS တွေလက်ထက်ကနေပြန်သိမ်းပိုက်နိုင်ဖို့ပြင်ဆင်နေတဲ့အီရတ်တပ်ဖွဲ့တွေကိုကူညီထောက်ပံ့ကြဖို့လည်းတိုက်တွန်းပါတယ်။ဖာလူဂျာမြို့သိမ်းထိုးစစ်ကိုစတင်လိုက်ပြီလို့အီရတ်အစိုးရကပြီးခဲ့တဲ့သတင်းပတ်မှာကြေညာထားပါတယ်။အဲဒီမြို့ကို IS အဖွဲ့ကသိမ်းထားတာ18လရှိပါပြီ။ဒါပေမဲ့တိုက်ပွဲကတော့ရှေ့ကျွယ်ရှိပါတယ်။ဒါအပြင်ရှေ့တန်းမှာရှိနေတဲ့ Popular Mobilization Units လို့ခေါ်တဲ့ရှီးယားပြည်သူစစ်တွေနဲ့အတူတိုက်တယ်ဆိုရင်တောင်မှအီရတ်တပ်ဖွဲ့တွေအနိုင်ရအောင်တိုက်နိုင်ပါမလားဆိုတာလေ့လာသူတချို့ကမေးခွန်းထုတ်ပါတယ်။အမေရိကန်လေ့ကျင့်ပေးထားတဲ့အီရတ်ရဲ့အကောင်းဆုံးစစ်သားတွေအပါအဝင်အီရတ်တပ်ဖွဲ့တွေဟာမေလာရုံးကပြည်နယ်မြို့တော်ရမာဒီကို IS အစွန်းရောက်တွေနောက်ဆုံးထိုးစစ်မတိုက်ခင်48နာရီအလုကတဲကိုကစခန်းတွေကနေစုတ်သွားခဲ့ကြတာပါ။အဲဒါကြောင့်လဲအီရတ်တပ်ဖွဲ့တွေရဲ့စိတ်ဓာတ်ပိုင်းအားကိုးယုံကြည်ရမှုအပေါ်နဲ့ IS အဖွဲ့ကိုတိုက်ခိုက်လို့စိတ်တွေအပေါ်အမေရိကန်ကာကွယ်ဝင်ကြီး Ash Carter ကတန်တရားနဲ့ပြောခဲ့ပါသေးတယ်။ Pacific သမုဒ္ဒရာဖြတ်မိဖက်ပူပေါင်းဆောင်ရွက်ရေး TPP ဆိုင်ရာရှုပ်ထွေးပြီးအငင်းပွားပွဲသဘောတူညီချက်တွေဆွေးနွေးပွဲတွေပြီးလို့နေနေပါပြီ။နိုင်ငံပေါင်း12နိုင်ငံကစစ်ဆင်ညှိနှိုင်းရေးမှုတွေဟာ မရိကန်ပြည်ထောင်စုဟဝိုင်ကျွန်းမှာတောက်ကြနေကဆွေးနွေးညှိနှိုင်းကြတာပါ။ကြံနေသေးတဲ့ကိစ္စရပ်တွေကိုဖြေရှင်းဖို့အတွက်ကုန်သွယ်ရေးဝန်ကြီးတွေနောက်သတင်းပတ်အင်ကာနေမှာဆွေးနွေးကြမှာပါ။သဘောတူညီချက်ရောက်သွားပြီဆိုရင်ပါဝင်တဲ့နိုင်ငံတွေကြားမှာအခွန်အကောက်နဲ့ကုန်သွယ်ရေးအတားအဆီးတွေကိုလျှော့ချနိုင်မှာကြောင့်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအားကောင်းစေမယ်လို့ထောက်ခံသူတွေကပြောပါတယ်။TPP ထဲမှာပါဝင်တဲ့နိုင်ငံတွေကတော့ဂျပန်၊ဘရူနိုင်း၊မလေးရှား၊ဗီယက်နမ်၊စင်ကာပူ၊ဩစတြေးလျ၊နယူးဇီလန်၊ကနေဒါ၊မက္ကဆီကို၊ချီလီ၊ပေရူနဲ့အမေရိကန်ပြည်ထောင်စုတို့ဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေအားလုံးပေါင်းရစီးပွားရေးကတစ်ကမ္ဘာလုံးစီးပွားရေးရဲ့40%ခန့်လောက်ရှိပါတယ်ခင်ဗျာ။ Direct from Washington The
Voice of America The Away နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိနဲ့မန္တန္တာချန်တို့ကြီးညာပေးသွားတာပါ။ VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com ကနေပြီးတော့လည်းအချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါလိမ့်ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ရန်ကုန်မြို့မှာမြန်မာမျိုးသမီးတွေကိုလူကုန်ကူးဖို့စ조사သူတချို့ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒါဟာရန်ကုန်မြို့လိုမြို့ကြီးပြကြီးနေရာမှာအခြေစိုက်ပြီးတစ်ဖက်နိုင်ငံကိုလူကုန်ကူးဖို့စ조사ကြသူတွေကိုဒေသခံနဲ့အရက်ဖက်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုနဲ့ပထမဆုံးချိန်ဖမ်းဆီးနိုင်တာဖြစ်တယ်လို့ရန်ကုန်တိုင်းတာဝန်ခံရဲမှူးကြီးကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအကြောင်းစုံကိုပြောပြပေးပါဦးမယ်ရှင်
။ရန်ကုန်ကြီးမားတိုင်းမြို့နယ်ဘက်မှာမြမမင်းကလေး၃ယောက်ကိုတရုတ်နိုင်ငံကိုလူကုန်ကူးဖို့စီစဉ်နေတယ်ဆိုတော့တရုတ်နိုင်ငံသား၃ဦးနဲ့ဇနီးမောင်နှံဖြစ်ကြတဲ့မြန်မာနိုင်ငံသား၂ဦးကိုလူကုန်ကူးမှုတိုက်ဖြတ်ရေးရဲတပ်ဖွဲ့နဲ့ချင်းမရိုင်ရဲတပ်ဖွဲ့တို့ပူးပေါင်းပြီးဇူလိုင်လ23ရက်နေ့ကဖမ်းဆီးခဲ့ပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်လို့လူကုန်ကူးမှုတိုက်ဖြတ်ရေးရန်ကုန်တိုင်းရဲမှူးကြီးရဲဝင်းအောင်က VOA ကိုအခုလိုပြောပြပါဗျာ။အင
်းရှင်ပေါ့နော်ဒီမြန်မာအင်းရှင်သိကျတော့တယောက်ကတော့တရုတ်လူမျိုးဆိုရင်ကျွန်တော်မြန်မာနိုင်ငံသားပေါ့နော်ထွန်းနိုင်တယ်အခုရဲ့မျိုးကြီးပေါ့ဒုနယောက်ကကျွန်တော်ကအဓိကရေးရတာပေါ့ဟိုတရုတ်နိုင်ငံသားရဲ့၃ယောက်ကကျတော့ကျွန်တော်ကသူတို့ကဒီအမှုမှာပူပေါင်းပါဝင်ဆိုတဲ့သဘောနဲ့ကျွန်တော်ဖွင့်သူတို့ကအဓိကတော့မဟုတ်ဘူးပေါ့နော်သူတို့ကဒီလာတဲ့ပုံစံမှာဟိုတရားဝင်ကျွန်တော်ဟိုအလေးလာရဲ့ဆိုတဲ့ပုံစံမျိုးလာပြီးတော့မှကျွန်တော်ကလုံးရှိတာဟိုဒီပြဿနာဖြစ်သွားတယ်သူတို့စီစဉ်နေတော့မှရှိတယ်ကျွန်တော်ကသူတို့လူပုံရဲလာတယ်ကျွန်တော်မသိသေးဘူးကျွန်တော်ကအကြည့်ဖြစ်သွားလို့ကကျွန်တော်ကဦးရီကကျွန်တော်ကအေးယူထားတာပဲရှိတယ
်အဲ့တော့သူတို့ကိုဘယ်ပုံမှန်တွေနဲ့အေးယူထားလဲရှင
်ကိုယ်တော်အမေကလေးရာကို16မိနစ်တို့ဆယ်တို့ဒီကတည်းက34မိနစ်ပေါ့နော်မိန်းကလေးဖြစ်တဲ့အတွက်ဟိုမိန်းကလေးကိုကလောကျော်လောက်လဲစားရွေးပေးတယ်ပြီးတော့ဦးမိသားရဲ့ရေကြီးထောက်ပံ့မယ်ဆိုရမ်းနော်လောကျော်စီရင်ပြီးတော့မှခေါ်ဝေလောက်တဲ့အတွက်ကျွန်တော်ကဒီကိုဦးရီ24မိနစ်တော့တော့နည်းနည်းယူ
အခုလိုတဖက်နိုင်ငံကိုလူကုန်ကူးဖို့ကြိုးစားနေသူတွေကိုရန်ကုန်မြို့မှာရဲမှူးကြီးတို့ဖမ်းတာပထမဆုံးချိန်လားရှင
်ရန်ကုန်မှာတော့ရတာပထမဆုံးပေါ့နော်အရင်တော့တော့ရန်မြန်မာမိတ်ကလေးရောဟိုဒီရိုက်တစ်ကျင်တရုတ်ပြည်ကိုရွှေလီကိုမူးဆဲပေါ့နော်မူးဆဲတဲ့အတွက်ဟိုဘက်တစ်ဖက်မှာရှိရင်ရွှေလီကအဲတရုတ်ပြည်ဟိုတရုတ်လူမျိုးတွေရှိလို့တရုတ်များအဖြစ်ကောင်းစားရဲ့ case တွေအရင်တော့ဖွင့်ကြတာပေါ့နော်ဟုတ်ကဲ့တော့ကျွန်တော်ဒီဖြစ်ချက်မျိုးကတော့ကျွန်တော်တို့ဒီရောက်လာပြီးတော့မှဒီမှာရှိတဲ့လက်ခံပေါ့ဒီမှာရှိတဲ့လက်ခံတွေပြင်ပြပေါ့နော်ဒီလူမျိုးတွေကလည်းပြည်လူမျိုးပေါ့ဒီလိုအရင်ဒီအလဲခေါ်ရခေါ်ပြီးတော့မှဒီအရင်တစ်ဆင့်မင်းကလေးတွေလက်ထပ်စားတဲ့ပုံစံမျိုးလုပ်ပြီးတော့မှဟိုထည့်ပေးမယ်ဆိုတဲ့ပုံစံမျိုးလုပ်တာပေါ့
လူကုန်ကူးဖို့စ조사နေသူတွေကိုဝိုင်းဝန်းဖော်ထုတ်ခဲ့တဲ့88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကအမျိုးသမီးရေးရာတာဝန်ရှိသူတအုပ်ဖြစ်တဲ့မမီမီကလည်းတရုတ်နိုင်ငံသား၃ဦးကိုသူကိုယ်တိုင်မေးမြန်းခဲ့တဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်။ကျမတို့သူတို့မေးရပေါ့နော်တကယ်ပြန်နဲ့မေးရညီတို့ဘာလာလောက်တာလဲဆိုတော့ငါတို့တရုတ်ပြည်မှာမိမအရင်ရှားတယ်။အဲ့တော့ငါတို့ကတရုတ်ဝင်ပတ်ဖို့နဲ့လာတယ်။ပြီးတော့ငါတို့ကညီတို့မင်းညီတို့ရဲ့မြန်မာပြည်ကမိမတွေကိုငါတို့ကသက်ဆန့်ပေးတယ်။ပြီးတော့တရုတ်ဝင်ပေါင်းပါလာတယ်။ငါတို့ကမိမလာဝယ်တာပါ။အဲ့တော့တခြားနိုင်ငံသားတယောက်ကမြန်မာနိုင်ငံသားအမျိုးသမီးကိုမိမလာဝယ်တာပါဆိုတော့ဟိုပြောတဲ့စကားမျိုးတော့ကျွန်တော်တို့ဟိုခံအားခက်တယ်ဟိုနာကြီးတာမရှိဘူးပေါ့နော်
။ရန်ကုန်မြို့မှာလူကုန်ကူးသူတွေဟာစာဝင်နေရေးကြက်တက်မှုကြောင့်ဒုက္ခရောက်နေတဲ့အမျိုးသမီးတွေနဲ့မိန်းကလေးငယ်အများစုကိုပြစ်မှတ်ထားနေကြတယ်လို့မမီမီကပြောပါတယ်
။မြန်မာနိုင်ငံမှာလူကုန်ကူးတိုက်ခိုက်ရေးတွေလုပ်တယ်၊ပညာပေးဟောပြောပွဲတွေလုပ်တယ်ပေါ့နော်။ဒါပေမဲ့တကယ်ပေါ့နော်လူကုန်ကူးတယ်လို့ယူဆတဲ့အမှုတစ်ခုကိုတွေ့လာပြီဆိုတဲ့အခါမှာအဲ့ဒီအမှုကိုလူကုန်ကူးမှုရောက်အောင်တိစောက်ဖို့ကတော်တော်ကြီးကိုခက်ပါတယ်။ဟိုမရှင်းပြရတယ်လို့ပဲပေါ့နော်။ဟို အပေါက်တစ်ပေါက်ရှာပြီးတော့လွတ်လွတ်ပြီးတော့ထွက်သွားတဲ့အမှုကိုကျွန်တော်အများကြီးတုံ့ပြန်တယ်။ဒါပေမဲ့အမှုတိုင်းမှာတရားခဏ်တွေကိုတော့အဲ့လိုလက်လွတ်ပေးလိုက်ရပြီမယ်။အာမြန်မာအမျိုးသမီးတွေကိုတော့ကျွန်တော်ကယ်လိုက်နိုင်တယ်ပေါ့နော်။
အမေရိကန်နိုင်ငံသား၏ဌာနရဲ့2014နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာထဲမှာတော့မြန်မာဆိုရဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်နိုင်ငံတကာကလက်ခံတဲ့စံနှုန်းစံထားအတိုင်းဆောင်ရွက်မှုပြည့်မီချက်မရောက်သေးဘူးဆိုပေမဲ့အရင်နှစ်တွေထက်ကစာရင်ကြိုးပမ်းလှုပ်ဆောင်မှုတွေဟာတိုးတက်လာတာရှိတယ်လို့ဖော်ပြထားပါတယ်။လာမယ့်တနင်္လာနေ့မှာ2015နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးနှစ်ပတ်လည်အစီရင်ခံစာကိုအမေရိကန်နိုင်ငံသား၏ဌာနကထုတ်ပြန်ဖို့ရှိပါရရှင်
။မန်အင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါရှင်။အခုမျိုးဆောင်ဥပဒေဘက်ကိုအလှည့်ပေးပါဦးမယ်။မျိုးဆောင်ဥပဒေတွေထဲမှာတစ်ခုအပါဝင်ဖြစ်တဲ့တလင်းတမယစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကျမ်းကိုမနေ့တုန်းကအမျိုးသားလွှတ်တော်မှတင်ပြခဲ့တာမှာဥပဒေကျမ်းကော်မတီကပြန်ပြီးတော့စီစစ်ပြီးမှအတည်ပြုပေးဖို့အတွက်လွတ်တော်ဥက္ကဋ္ဌကဆုံးဖြတ်လိုက်ပါတယ်အခုတင်ပြလာတဲ့ဥပဒေကျမ်းပါအချက်လက်တွေမှာအမျိုးသမီးတွေအတွက်ထိရောက်အောင်ကာကွယ်ပေးနိုင်တဲ့ခိုင်မာတိကျတဲ့ပြဋ္ဌာန်းမှုမျိုးမပါတာကြောင့်အကာအကွယ်ပေးနိုင်တဲ့အဆင့်ထိရောက်အောင်ရေးဆွဲဖို့လွတ်တော်အမတ်တွေကလည်းတောင်းဆိုနေပါတယ် VOA မြန်မာပိုင်းသတင်းတောက်မေခရဲ့သတင်းပေးပို့ချက်အပြည့်စုံကိုနားဆင်ကြည့်ကြရအောင်ပါရှင
်ဒီကနေ့အမျိုးသားလွတ်တော်မှာဒီဥပဒေကိုမကွေးတိုင်းဒေသကြီးမဲဆန္ဒနဲ့အမတ်လေးဦးအောင်ကြည်ညွန့်ကပြန်ထောက်ပြခဲ့တဲ့အတွက်အမျိုးသားလွှတ်တော်ဥက္ကဋ္ဌကဥပဒေကျမ်းကော်မတီကိုပြန်လည်ကြားနာပြီးစစ်စစ်ဖို့ဆုံးဖြတ်လိုက်ပါတယ်။ဦးအောင်ကြည်ညွန့်ကဒီဥပဒေနဲ့ပတ်သက်ပြီး VOA ကိုခုလိုပြောပါတယ်
။ဒီချိန်ညချင်းဟာတလင်တမြစနစ်ကျင့်သုံးတာပဲတရားဝင်မယ်ဆိုရင်နောက်ထပ်ချိန်ညမှုတွေကတရားမဝင်ဘူးလို့အတိအပယ်သိရောက်သွားတဲ့အတွက်ကြောင့်အဲဒီလိုအခါမျိုးမှာအကြောင်းကြောင်းကြောင်းပေါ့နော်။နောက်ထပ်ရတဲ့ဇနီးများဟာတကယ်ဇနီးတယောက်ရဲ့အခွင့်အရေးကိုမရတော့ဘဲနဲ့တရားမဝင်မရရဖြစ်ဖို့တွန်းပို့ပေးတဲ့သူဖြစ်သွားတယ်။အခုအမျိုးသမီးတွေရဲ့အခွင့်အရေးကိုတကယ်ကာကွယ်ခြင်းနဲ့ဆိုရင်အကြောင်းကြောင့်ဒုတိယဇနီးဖြစ်လာခဲ့မယ်အခြေအနေမျိုးတွေပေါ့နော်။ဒီလိုရှိလာခဲ့ရင်ဆိုမှကျွန်တော်တို့အဲ့ဒီမိန်းကလေးတွေကိုကာကွယ်စောင့်ရှောက်ပေးတဲ့ဥပဒေဖြစ်မြောက်ရေးအတွက်ပြဋ္ဌာန်းမှုရစီစဉ်တယ်။အခုဒီအခြေအနေရဲ့ဥပဒေရဲ့ပြဋ္ဌာန်းချက်ရပါဖြစ်ဆိုတော့မရကြီးကိုအကာအကွယ်ပေးရပဲဖြစ်တယ်။အမျိုးသမီးတွေကိုကာကွယ်ပေးရမရောက်ဘူးလို့ဖြစ်နေတယ်။
ဒီဥပဒေနဲ့ပတ်သက်ပြီးဥပဒေပါပုံမှန်တွေကပြည့်စုံမှုမရှိကြောင်းဝေဖန်မှုတွေရှိနေပေမဲ့ဥပဒေတင်သွင်းတဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ကတော့မြမယောက်ျားနဲ့မိန်းမကိုဒဏ်တူအခွင့်အရေးရဖို့တင်ပြထားတာဖြစ်ကြောင်းလွှတ်တော်မှပြောဆိုခဲ့ပါတယ်။လူဦးရေပေါက်ဖွားမှုနှုန်းအဆမတန်များပြားလှတဲ့အမျိုးသားရေးပြဿနာတွေရှိလာတာကြောင့်အခုလိုဥပဒေတင်သွင်းရတာဖြစ်ကြောင်းပြည်ထောင်စုတရားလွှတ်တော်ချုပ်တရားသူကြီးဦးမြသိန်းကပြောဆိုထားပါတယ်။ဦးအောင်ကြည်ညွန့်ကတော့မူရင်းရည်ရွယ်ချက်အတိုင်းအမျိုးသမီးတွေအပေါ်အကာအကွယ်ပေးတဲ့ဥပဒေဖြစ်ဖို့လိုနေသေးတယ်လို့သူကခုလိုပြောပါတယ
်။လွယ်လွယ်ကူကူဥပဒေတရားကအဖွဲ့အစည်းတစ်ခုပိုင်းဝဲတစ်ခုကျေနပ်ရင်ပြီးရောလို့ပြတ်ထားလိုက်တာကျွန်တော်တို့ဥပဒေပြုရေးမန်တန်ရဲ့တော်ဝင်ကိုထိခိုက်စေနိုင်ပါတယ်။ကျွန်တော်တို့ကပါဆိုဒီဥပဒေကိုမပြတ်ထမ်းရဘူးလို့ကန့်ကွက်နေတာမဟုတ်ဘူး။ပြတ်တမ်းတဲ့အခါမှာတကယ်တမ်းမူလရည်ရွယ်ချက်အတိုင်းထိရောက်အောင်မြင်တဲ့ရည်ရွယ်ချက်မျိုးကိုဖြစ်မြောက်ဖို့ရအတွက်လေးလေးနက်နက်နဲ့စဉ်းစားပြီးတော့ဆောင်ရွက်တင်နေ
။အမီမဖော်လို့တဲ့အမျိုးသမီးတဦးကတော့ဒီဥပဒေရှိတဲ့မရှိတဲ့ကိုခုလိုပြောပါဗျ။အဲ
့ဥပဒေကကောင်းတာပေါ့။ကောင်းတာပေါ့ဆိုတော့ဘာလို့ဆိုတော့အိမ်မှာသူဒီတာယောက်သားတယောက်ကိုမိန်းကလေးတယောက်ကမပတ်သက်တာတော့အကောင်းဆုံးပဲ။အဲ့တော့အဲ့လိုမျိုးကမင်းတလင်တင်များစနစ်တွေဖြစ်သွားမယ်ပြီးသွားရင်အဲဒီလိုပြဿနာမျိုးလည်းဘာမှတက်လာကြအကြောင်းမရှိတော့ဘူးလေ။တကယ်လို့မတီးဘူးပေါ့မတီးလိုက်ဆိုရင်ကိုယ်ဒီရတဲ့ညာပြီးတော့အိမ်တော်မရှိပါဘူးဆိုပြီးညာပြီးတော့ပတ်သက်ထားတာမျိုးဆိုရင်တော့ဒါကသူ့မှာလည်းပြည့်မရှိဘူးပေါ့လေဒါကတော့တခြားဥပဒေဖြစ်သွားပြီပေါ့မိန်းကလေးပကံနေပြီးတော့
ဒီဥပဒေအတည်ဖြစ်ခဲ့မယ်ဆိုရင်အိမ်တော်ကြီးပြည့်မှုကျူးလွန်ကြောင်းထင်ရှားပါကပြည့်မှုကျူးလွန်သူဟာထောင်နှံစိတ်နှစ်သူမဟုတ်ငွေတန်းသူမဟုတ်ဒဏ်နှစ်ရက်လုံးကိုကြခံရနိုင်ပါတယ်။ဥပဒေမှာဖော်ပြချက်အရဥပဒေအရဖြစ်စီဘာသာရေးအရဖြစ်စီဒလိထုံးစံအရဖြစ်စီတရားဝင်လက်ထပ်ထားသူတဦးဦးဟာထပ်မံလက်ထပ်ရင်အဲ့ဒီသူဟာအိမ်အောင်ရေးပြုမှုကျူးလွန်ရာရောက်ကြောင်းဖော်ပြပါရှိထားပါတယ်။ဒီဥပဒေဟာမြန်မာနိုင်ငံတွင်နေထိုင်သူနိုင်ငံသားဧည့်နိုင်ငံသားပြုနိုင်ငံသားတွေအပြင်မြန်မာနိုင်ငံပြင်ပမှနေထိုင်တဲ့နိုင်ငံသားမြန်မာနိုင်ငံတွင်နေထိုင်စဉ်နိုင်ငံသားနှင့်လက်ထက်တဲ့နိုင်ငံခြားသားတွေအပေါ်မှာပါအကျုံးဝင်တက်ရောက်ဖို့ဖော်ပြထားပါတယ်။ဒါပေမဲ့တရားမဝင်လက်ထက်ခြင်းတဦးဦးကထိန်ချင်လက်ထက်ခြင်းကြောင့်ကလေးရလာပါကအဲ့ဒီကလေးဟာကလေးအခွင့်အရေးအမွေဆက်ခံခွင့်အခွင့်အရေးမဆုံးရှုံးစေရဘူးလို့ဖော်ပြထားပါတယ်။ မျိုးဆောင်ဥပဒေ၄ခုအနက်လူဦးရေထိန်းချုပ်မှုဆိုင်ရာဥပဒေကိုပြည်ထောင်စုလွှတ်တော်ကအတည်ပြုခဲ့ပြီးသမရလက်မှတ်ရေးထိုးကပြဋ္ဌာန်းပြီးဖြစ်ပါတယ်။မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိန်းများခြင်းဆိုင်ရာဥပဒေကျမ်းကိုတော့ပြည်ထောင်စုလွှတ်တော်ကအတည်ပြုပြီးဖြစ်ပါတယ်။
မေခစုံစမ်းတင်ပြခဲ့တာပါရှင်အခုမြန်မာပြည်ထပ်ပိုင်းကရေလွှမ်းမှုခံနေရတဲ့ဒေသတွေဘက်ကိုလည်းအလှည့်ပေးပြအစီအစဉ်မြန်မာနိုင်ငံစကိုင်းတိုင်းထပ်ပိုင်းကောလင်းမြို့မှာသတင်းဘက်တွေနဲ့ချီပြီးတော့မိုးဆက်တိုက်ရွာသွန်းခဲ့လို့ရေကြီးနေတဲ့အတွက်လူသေဆုံးမှုဟာအခုချိန်ထိဆိုရင်၄ဦးရှိသွားပါပြီအခုချိန်ထိလည်းမိုးမဆဲသေးတဲ့အတွက်ကောလင်းမြို့ပတ်ဝန်းကျင်ကရွာတိုင်းနီးပါးရေမြုပ်နေပြီးတော့စိုက်ခင်းတွေလည်းပျက်စီးနေပါတယ်ဒါကြောင့်ရေမြုပ်နေတဲ့ရွာတွေကဒေသခံတွေနေ့စဉ်စားတောက်ရေးအခက်အခဲကိုစေတနာရှင်တွေကအလှူငွေနဲ့ထမင်းထုတ်တွေတောင်းနဲ့ချီးပြီးနေ့စဉ်ဝင်ခွင့်ပေးနေရတယ်လို့ကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေတဲ့သူတွေကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင်
။ဒီနေ့ရေကြီးမှုဟာကောလင်းမြို့တမိုင်းမှာလူအသေးပြောက်များတဲ့အဆိုးအဝါဆုံးရေကြီးမှုမျိုးမဟုတ်ပေမဲ့လည်းဇူလိုင်လ18ရက်နေ့ကစတင်လိုက်တဲ့မိုးဟာအခုချိန်ထိကောင်းကောင်းဆဲမသွားသေးပဲရေဟာခုနှစ်ပေလောက်ထိတက်ခတ်တာကြောင့်အိမ်လုံးကျွတ်ရေထဲပါသွားတာတွေရှိခဲ့တယ်လို့ဆိုပါတယ်။ဒီနေ့မိုးဟာတခြားနှစ်တွေထဲထူးခြားများပြားတဲ့အတွက်သမရဦးသိန်းစင်ကိုတိုင်ကောလင်းမြို့ကရေဘေးကယ်ဆယ်ရေးအခြေအနေတွေကိုတွားရောက်ကြည့်ရှုခဲ့ရတဲ့အထိဆိုးဝါးနေတာပါ။ကောလင်းမြို့မှာလက်ရှိဆောင်ရွက်နေတဲ့ကယ်ဆယ်ရေးလုပ်ငန်းအခြေအနေတွေအပါအဝင်လူသေဆုံးသွားတဲ့ဖြစ်စဉ်တွေကိုတော့ဥဆောင်လုပ်ကိုင်နေတဲ့လူမှုရေးအသင်းကတာဝန်ရှိသူကိုအောင်မျိုးဝေကအခုလိုဆက်ရှင်းပြပါဗျ။ဒီ
ရက်နေ့က၄ရက်ပါခင်ဗျ။ဒီရက်ဒီနေ့အထိလေ
။အာဘသူတွေပါများပါလဲခင်ဗျ။ဟိုရေဘူးကပြောလို့ရမလား။ဒါဟိုတာမိုင်းရွာသားတွေလားမိသက်တယောက်ပါတယ်တော့ကျွန်တော်ကြားပါတယ်။ဆိုတော့မိသက်တယောက်အပြင်ဂျန်နဲ့၃ယောက်ကအရက်တို့အရက်သားတွေပဲလားဗျ။
ဟုတ်ကဲ့ဟုတ်ပါတယ်ခင်ဗျာတကယ်တော့တော့တာမန်ရဲ့ဒါလေးအားလုံးရဲ့ကြားလေးကြီးရပ
ါမိသားရဲ့ဘော်ကတော့ကျွန်တော်ကြားတာသူကယ်ဆယ်ရေးလို့ရင်းနဲ့ပဲသူဟိုကိုကဆုံးသွားတယ်ကြားပါတယ်ကျန်တဲ့၃ယောက်ကရင်းနစ်ပြီးဆုံးတာလားရင်းနဲ့တခြားကိစ္စနဲ့ဆုံးတာလားခင်ဗျာဘယ်လိုမျိုးလဲသိလား
ရင်းနစ်ပြီးတော့ပဲဆုံးတာပါခင်ဗျာကျွန်တော်ရရှိတဲ့လူတွေရှင်းနေကတော့ရင်းရဲ့ညပါပြီးတော့မှအပြန်ပြီးတော့မှရှာဖွေချက်ယူပြီးတော့မှဟိုအလောင်းဆေးရတဲ့ဟိုအလောင်းကိုပြေးရဒီဆုံးပြီလား
တမနာကြီးကောလင်းကိုလာသွားတယ်ကြားပါတယ်ဟုတ်လား
ဟုတ်ပါတယ်ခင်ဗျာ
အော်သူလာတော့ကဘယ်လိုဘယ်နေ့လောက်ရှိသွားရလဲဘယ်နေ့လာရလဲသူအ
င်း27ရက်နေ့တင်ပါတယ်ခင်ဗျာဟုတ်
ဟုတ်ကဲ့သူကဘာတွေများအကူအညီပေးသွားလဲ
တမနာကြီးကတော့ဒီဘတ်ဂျက်အတွက်ဒီနောက်ထပ်တံမိုးကူညီမှာအင်တာနိုင်ငံအပိုင်းကိုအဓိကထားပြီးတော့မှဦးစားပေးပြောသွားပါတယ်ခင်ဗျာလက်တော်တော့ကတော့ဒီရှမ်းအိမ်မရအထွေထွေတုံးကစ်ပေါက်39ခုလောက်နဲ့နောက်ပြီးဟိုထောက်ပံ့ရေးပစ္စည်းစုံမျိုးစုံလူရန်သွားပါခင်ဗျာ
ဆိုတော့အခုရွာတွေမှာရေမြုပ်တာအတော်တော်လေးဆိုးဆိုးဝါးဖြစ်နေတော့သူတို့အတွက်စားဖို့တောက်ဖို့အစားအကုန်လုံးတာဝန်ယူလုပ်ပေးနေရတယ်ဆိုတဲ့သဘောလားခင်ဗျာ
အဲဒီစားတော့ကျွန်တော်တို့ကဒီရေကဟိုဒူးနေလို့ရအောင်ကြာစင်မသွားပဲနဲ့အဲကျန်ကျန်ပြီးတော့ခက်ခဲနေတဲ့ဥပါရီကျွန်တော်တို့ကျန်ပြီးခဲ့ခင်ဗ
ျတနေ့တနေ့ကိုထမင်းတုပ်အရေးဘလူဘနေရောက်စာအတွက်များချက်ပေးနေရလဲဗျအခု
ဟုတ်ကဲ့ဒီတစ်ခါလေးကျရင်ကျွန်တော်တို့ဒီမြို့နယ်မှာလည်းတိုက်ပင်းတဲ့တပ်ဖွဲ့အင်အားတွေနဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့လုပ်ပိုင်ရတာရှိတော့အလုံးလိုအားအင်အားတွေနဲ့လည်းတောင်းကနန်းအထက်မှာကျွန်တော်တို့ဒီရင်ကနေတစ်ခါတလေတော့ရှိတတ်ပါတယ်ခင်ဗျကျွန်တော်တို့ဒီကောလင်းမြို့နယ်မှာရှိတဲ့ဒီရေးပွဲကြီးတွေနဲ့ brighter အတင်းတွေကတော့ဒီအဓိကပေါ့ကြဖြစ်တယ်ရနေပြီအခုတိတလျှောက်လုံးတက်တိုက်ဆိုလိုပဲတော့အားပေးနေကြပါလေတချို့မိဖို့ကြောင်းမှတင်းနေချက်ပြုတ်ကြည့်မှုရဲ့အဖွဲ့ရည်ဆိုလဲတော်တော်ကြီးကိုချင်းချင်းခံရက်တည်ပြီးတော့မှဟုတ်ဆက်လက်ပြီးတော့မှနိုင်ငံလောက်ဝင်နေတော့ထားနေကြလုံးမှမပြတ်
ပစ္စည်းဆုံးရှုံးမှုအတိုင်းအတာနဲ့ကြည့်မယ်ဆိုရင်တော့အခုနှစ်ရေကြီးတာဟာအဆိုးဆုံးပဲလို့ကောလင်းမြို့ကတခြားဒေသခံတူဦးကလည်းအခုလိုပြောပြပါတယ်
။အေးဟိုဟာဆုံးရှုံးမှုကတော့အဆိုးဆုံးပဲ။လူတွေကတော့နေရပါတော့နော်။လေတွေကအကုန်နှစ်ပြိုးရလဲနှစ်ဆိုင်ပြီးသားရှိတယ်အကုန်ဆုံးရှုံးတော့အောင်။တခြားကြောက်ပြိုးထောင်သားရလဲအကုန်ဆုံးရှုံးအတိုင်းတွေပါ။ယထာလန်းနေရဒီကနေဒီစီနာရီတော့ပေါက်သွားပြီ။မာကြီးကနေဆိုမလာနိုင်သေးဘူးပဲယထာလန်းနေရအေးဟိုလောက်ထိပေါက်တယ်နော်။ကန့်ပြူလောက်ထိပေါက်တယ်နော်။ကားတွေတော့ကျိုးနေလို့ဆိုးသွားနေလို့တန်လမ်းတော့ကလေ
ကြာတာပရိနေနောက်ပိုင်းအထိနောက်ဆုံးရရှိတဲ့သတင်းအရာကတော့ကောလင်းမြို့အရှိတောင်ဘက်မှာရှိတဲ့တောင်ပုံရွာကအင်ဂျီ17လုံးလောက်ရေထဲမျောပါသွားပြီးလူအသေးပြောက်တော့မရှိဘူးလို့သိရပါပါခင်ဗျာ
က ကိုဇော်ဝင်းလိုင်းစုံစမ်းတင်ပြခဲ့တာပါရှင်အခုလိုရေးကြီးမှုကြုံနေကြအရာဟာကော်လင်းမျိုးရင်သားမကပဲနဲ့ကန့်ဘလူးနဲ့ကျွန်းလှတို့မှလည်းအလားတူရေးပေးချီနေနဲ့ရင်ဆိုင်နေရတယ်လို့လည်းသိရပါတယ်ရှင်ရေးပေးသတင်းကနေအခုတခါမြန်မာပြည်တွင်းနိုင်ငံခြားယင်းနှိမ့်နှံမှုတွေဝင်လာနိုင်ပွဲရှိနေတဲ့အလားအလာတွေကိုလည်းပြောပြပေးပါဦးမယ်မြန်မာနိုင်ငံရဲ့တပ်သက်ထုတူဖော်ရေးလုပ်ငန်းဥပဒေတွေကိုလာမယ့်နိုဝင်ဘာရွေးကောက်ပွဲပြီးမှအတည်ပြုပေးနိုင်မယ်လို့ခန့်မှန်းထားတဲ့အတွက်နောက်ထပ်နိုင်ငံခြားယင်းနှိမ့်နှံမှုတွေလှုပ်လာဖို့ဆွေးဆောင်နေပါတယ်ဒါပေမဲ့ဥပဒေအရတိထက်ခိုင်မာတဲ့အကာအကွယ်ပေးမှုတွေမရှိဘူးဆိုရင်တော့ဒေသခံလူမှုအတိုင်းဝိုင်းကို NDA ပေးလာနိုင်တယ်လို့လူခွင့်ရေးအဖွဲ့တွေကဆိုရင်နေကြပါတယ် VOE သတင်းတောက်ရွန်ကော်ပင်ရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကအပြည့်စုံပြောပြပေးမှာပါရှင
်မြန်မာနိုင်ငံရဲ့ဓာတ်သတ္ထုတူဖော်ရေးလုပ်ငန်းဟာဖွံ့ဖြိုးတိုးတက်မှုရဲ့ကနဦးအဆင့်မှာပဲရှိနေသေးပြီးဂျင်းနီခဲမဖြူအဖြိုက်နဲ့စတဲ့အဖိုးတန်သတ္ထုတွေရရှိနိုင်မဲ့အလားအလာကောင်းတွေလည်းအများကြီးရှိနေပါတယ်ဘရစ်ရှားကိုလိုနီအစိုးရလက်ထက်ကစပြီးကွင်းစင်းလေးလာတွေ့ရှိချက်တွေအရတမိုးရှိတဲ့တရားစားသားတွေရှိတယ်ဆိုတဲ့အချက်တွေကြောင့်အတော်များများကယင်းနှီးမြုပ်နှံမှုလုပ်ဖို့စိတ်အားထက်သန်နေကြတယ်လို့ရန်ကုန်မြို့မှာဥရေဆိုင်ရာအကြံပေးလုပ်နေတဲ့ Australia ရှေ့နေ John Hancock ကပြောပါတယ
် I don't think there's any doubt in anyone's mind thatMyanmar is what they call
high. ရင်ကလေးကလုတ်ခဲ့တဲ့တတ်ထုတူဖော်ရေးလုပ်ငန်းစစ်တမ်းတွေအရာရောလုတ်လာတဲ့လုပ်ငန်းတွေအရာရောမြန်မာနိုင်ငံဟာတတ်ထုတူဖော်ရေးလုပ်ငန်းမှာအလားအလာအယမ်းရှိပြီးတော့ဒီချက်ကိုဘယ်သူကမှလည်းတန်တရားမရှိကြပါဘူး။အဲ့ဒီစစ်တမ်းတွေကလည်းတယံဇာတအယမ်းကိုကျော်ဝတယ်လို့ဖော်ပြနေတယ်လို့တယံဇာတတွေလည်းအယမ်းကိုပေါ်ကျော်ဝပါတယ်။ပြီးတော့ဘူမိပေဒအရာလည်းအလားအလာအယမ်းကောင်းပါတယ
်။ဒါပေမဲ့မြန်မာနိုင်ငံဟာနိုင်ငံခြားယင်းနှီးမြှုပ်နှံသူတွေအတွက်ဥပဒေအရအကာအကွယ်ပေးမှုတွေမရှိတာကြောင့်ပြည်ပကယင်းနှီးမြှုပ်နှံမှုတွေကိုအတော်လေးနည်းစေတယ်လို့ကုမ္ပဏီတွေကပြောပါတယ်။ဥပဒေအရတာဝန်ရှိမှုတွေကိုရှင်းလင်းပြီးမြန်မာနိုင်ငံကကုမ္ပဏီအသေးလေးတွေကိုနိုင်ငံခြားစီးပွားရေးလုပ်ငန်းတွေနဲ့ဖက်ဆက်လုပ်ဖို့ခွင့်ပြုတာနဲ့တဘာဝအရင်းမြစ်တွေကိုဒေသဆိုင်ရာအစိုးရအဖွဲ့တွေကိုပို့ပြီးထိန်းချုပ်ခွင့်ပေးတာတွေလုပ်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအစ်တစ်ကိုလှုပ်ချင်းအဖြစ်ဒါကိုပြောင်းလဲလာနိုင်စေမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့တန်ဖိုးရှိဆုံးနဲ့အကြီးဆုံးတတ်ထုတန်ဇာတအရင်းမြစ်တချို့ဟာရှမ်းပြည်နယ်နဲ့ကချင်ပြည်နယ်လိုတိုင်းရင်းသားဒေသတွေမှာရှိကြတာဖြစ်ပါတယ်အမေတခြားနေရာတွေမှာတော့အငင်းပွားစရာအခြေအနေတွေကန့်ကွက်ဆန္ဒပြတာတွေကြောင့်စီမံကိန်းတွေဟာအောင်မြင်မှုမရှိဘဲဖြစ်နေပါတယ်။2012ခုနှစ်ကစပြီးစကိုင်းတိုင်းမော်ရွာဒေသတစ်ဝိုက်မှာတရုတ်ကုမ္ပဏီပိုင်းလက်ဘရောင်းတောင်ကျင်းနီတူဖော်ရေးစီမံကိန်းကြောင့်ဒေသခံတွေရဲ့လယ်မြေတွေသိမ်းယူခံရတာတွေနဲ့သဘောပတ်ဝန်းကျင်ညဉ့်ဉန်းမှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတွေဒေါသထွက်ခဲ့ကြပြီးတော့ကန့်ကွက်ဆန္ဒပြတာတွေနဲ့သွေးမြေကျတာတွေပါဖြစ်ခဲ့ပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းကနိုင်ငံတော်ဝန်တပ်ထုတူဖော်ရေးလုပ်ငန်းတွေမှာဖြစ်နေတဲ့ပြဿနာကိုမီးမောင်းထိုးပြနေတယ်လို့ AI နိုင်ငံကလူခွင့်ရေးအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Magna Abraham ကပြောပါတယ
် The issues that we were seeing that others were reporting from other mining projects around the country so there still hasn't been
ဒီပြဿနာကကျမတို့တွေ့နေတာဖြစ်ပြီးတော့တခြားပြဿနာတွေကတော့ကျန်တဲ့တပ်ထုတူဖော်ရေးလုပ်ငန်းတွေကနေပြီးတော့သတင်းပို့ကြတာပါထိခိုက်နစ်နာဆုံးရှုံးမှုတွေရှိခဲ့တဲ့လူမှုအတိုင်းအဝိုင်းနဲ့တေးသေးချာချာတိုင်ပင်ဆွေးနွေးတာမျိုးအခုအချိန်ထိမရှိသေးပါဘူး။မုံရွာမှာဖြစ်နေတဲ့ပြဿနာတော်တော်များများကဒါကြောင့်ဖြစ်တာပါ။အတိတ်ကဖြစ်ခဲ့တဲ့တမိုင်းကြောင်းတွေအရာရောကြုံခဲ့ရတဲ့တပ်ထုထူပေါ်ရေးစီမံကိန်းတွေကြောင့်ကုမ္ပဏီတွေနဲ့အာဏာပိုင်တွေကိုမယုံကြပါဘူး
။မြန်မာနိုင်ငံရဲ့ဓာတ်သတ္ထုတူဖော်ရေးလုပ်ငန်းအနေနဲ့ကုမ္ပဏီတွေကိုစီးမြင်စည်းကမ်းအနေနဲ့ထိန်းချုပ်နိုင်ဖို့အတွက်ခိုင်မာတဲ့ဥပဒေမူတွေလိုအပ်တယ်လို့မြေယာသိမ်းဆည်းမှုတွေနဲ့နှစ်နာကြီးတွေအတွက်ရှင်းလင်းတဲ့စံနှုန်းတွေရှိဖို့အပြင်အလုံသမားနဲ့သဘောပတ်ဝန်းကျင်ဆိုင်ရာအကာအကွယ်ပေးမှုတွေလိုအပ်တယ်လို့အကဲခတ်တွေကပြောပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြသွားခဲ့တာပါရှင်ဘူယိုရီကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တယ်သောတာရှင်တွေနားဆင်လို့တယ်တည်တခြင်းတွေတောင်းယူလို့တယ်ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOE American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်တယ်လီဖုန်းကတော့1-239-382-5554ကိုခေါ်ဆိုနိုင်ကြပါတယ်ရှင် VOE American တန်ရဲ့စနေနေ့မနေ့ဖက်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အင်္ဂလိပ်စာလေ့လာလိုသူတွေအတွက်မနေ့ကင်းအင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြရဖို့ရှိပါသေးတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာမနက်ခင်းပါရှင်ဗီယိုအမေရိကန်တန်ကနေ2015ခုနှစ်ဇူလိုင်လ25ရက်စနေနေ့မနက်ပိုင်းစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။လိုင်းလိုမီတာ32 40 50လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်သတင်းတွေနဲ့တူအမေရိကန်အီရန်သို့အင်္ဂလိပ်သင်ကန်းစာပို့ချချက်အမျိုးသမီးကန္တာနဲ့သိပ္ပံနဲ့နည်းပညာမှနားဆင်ရမှာကတော့
ဒီမှာအမနွားနို့ဘုံဆိုလို့ရှိရင်နွားနို့ဘုံမှာနွားနို့ထည့်ရတော့ဟုတ်တယ်ဒါပေမဲ့အဲ့ဘုံကို save ပြီးတခြားဟာတော့ထည့်နေဆိုရင်ငကူကကြံခဲ့တာ
plastic and ရဲ့အကြောင်းကိုတော့တဘာဝပတ်ဝန်းကျင်ဆိုင်ရာ engineer.aag ရဲ့ပြောပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒီလိုစီစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေကရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုကိုစောဝင်းလိုင်ကမူလစောင်းပါရှင်ရဲ့အဘုံမပြက်ကောက်နှုတ်စုစည်းတင်ပြပေးထားတာကိုအရင်ဆုံးနားဆင်ကြရအောင်ပါရှင်
ခုပထမဆုံးတော့ Nikkei Asian Review Online Channel မှာစောင့်မရှင် Lex Refill ရေးထားတဲ့ Unlocking Myanmar's State-Owned Enterprise Black Box အမောင်ချထားတဲ့မြန်မာနိုင်ငံပိုင်လုပ်ငန်းတွေအကြောင်းအများပြည်သူကိုခြားပြနိုင်ရေးဆိုတဲ့စောင့်မကိုတင်ပြပေးကြပါမယ်။2011ခုနှစ်မတ်လမှာအာဏာရလာပြီးကတည်းကပွင့်လင်းမြင်သာမှုရှိစေရမယ်ဆိုတဲ့အယူအဆကိုသမ္မတဦးသိန်းစင်အစိုးရအနေနဲ့ရည်မှန်းချက်ထားလှုပ်ဆောင်လာခဲ့တဲ့အကြောင်းစစ်အုံစည်းရိတ်ကိုအရင်ကတရားဝင်ထုတ်ဖော်ပြောဆိုတဲ့အစဉ်အလာမရှိခဲ့ရကအခုပြောဆိုလာသလိုပဲနိုင်ငံပိုင်လုပ်ငန်းတွေကိုအများပြည်သူသိရှိအောင်တရားဝင်ထုတ်ဖော်ပြောဆိုတင်ကြောင်းစောင်းမရှင်ကအစချီရေးသားထားပါတယ်။1962ခုနှစ်မှာဗိုလ်ချုပ်နေဝင်အာဏာသိမ်းပြီးတဲ့နောက်မှာတော့အစွန်းရောက်တဲ့ဆိုရှယ်လစ်စီးပွားရေးစနစ်ကိုစတင်ကျင့်သုံးခဲ့ပြီးစီးပွားရေးကဏ္ဍအလုံးနီးပါးကိုနိုင်ငံပိုင်သိမ်းခဲ့တယ်လို့ဆိုပါတယ်။1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးနောက်ပိုင်းစစ်တပ်ကအာဏာသိမ်းပြီး2011ခုနှစ်သမ္မတဦးသိန်းစင်ဦးဆောင်တဲ့အစိုးရတက်မလာခင်အကြားစစ်အစိုးရအုပ်ချုပ်ခဲ့တဲ့ကာလတွေမှာတော့အဲ့ဒီဆိုရှယ်လစ်စီးပွားရေးစနစ်ကိုဖျက်သိမ်းပြီးဈေးကွက်စီးပွားရေးစနစ်ပုံစံကိုပြောင်းလဲကျင့်သုံးခဲ့ပေမဲ့နိုင်ငံပိုင်လုပ်ငန်းတွေကိုပုတ်ကလစ်ကလက်ထဲလွှဲပြောင်းပေးတဲ့လုပ်ငန်းတွေတိတိတသားလှုပ်ဆောင်ခဲ့ခြင်းမရှိဘူးလို့ထောက်ပြထားပါတယ်။အဆုံးသတ်မှာတော့သမ္မတဦးသိန်းစင်အစိုးရဟာနိုင်ငံပိုင်တစ်ဖြစ်လဲခရိုနီတွေနဲ့စစ်ဗိုလ်ချုပ်တွေလက်ဝကြီးအုပ်ထားတဲ့စီးပွားရေးစနစ်ကိုအမွေဆက်ခံလိုက်ရကြောင်းစောင်းမရှင်Lex Refer ကရေးသားထားပါတယ်အပြည့်အစုံကိုတော့ asia.nikkei.com/viewpoints မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်လက်တင်ပြပေးချင်တာကတော့ Myanmar and the future of Asia's new great game မြန်မာနဲ့အနာဂတ်အာရှတိုက်ရဲ့ပြိုင်ဆိုင်မှုအသစ်ဆိုတဲ့ခေါင်းစဉ်နဲ့စောင်းမရှင် Jeremy P. Credo ရေးထားတဲ့စောင်းမကိုတင်ပြလိုပါတယ်ပြင်ပကဘာနဲ့49နှစ်လောက်အဆက်အသွယ်ပြတ်တောက်နေခဲ့တဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာချုပ်ကင်ထားမှုတဖြည်းဖြည်းဖြေလျှော့ပေးလာတာနဲ့အမျှမြန်မာနိုင်ငံကိုစိတ်ဝင်စားကြတဲ့နိုင်ငံတွေအတွက်ဒေတာရင်းမှာစီးပွားရေးနဲ့မဟာဗျူဟာအရေးပါတဲ့နိုင်ငံတနိုင်ငံဖြစ်လာနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုကအစောပိုင်းစစ်အစိုးရလက်ထက်တုန်းကနိုင်ငံရေးစီးပွားရေးအရာပိတ်ဆို့အရေးယူမှုတွေချမှတ်ထားပေမဲ့တရုတ်နိုင်ငံကတော့မြန်မာနိုင်ငံနဲ့တောက်လျှောက်ထိတွေ့ဆက်ဆံခဲ့ကြောင်းအိန္ဒိယနဲ့အာဆီယံနိုင်ငံတွေကတော့အပြူသဘောဆောင်နဲ့ထိတွေ့ဆက်ဆံရေးမူကိုကျင့်သုံးခဲ့ကြကြောင်းဆောင်းမရှင်ကအစာချီရေးသားထားပါတယ်။အခုချိန်ခါမြန်မာနိုင်ငံဘက်ကတကားဖွင့်လိုက်ပြီးပွင့်လင်းလာတာနဲ့အမျှမြန်မာနိုင်ငံရဲ့အရေးပါမှုဟာလည်းတဖြည်းဖြည်းသိသာလာနေပြီလို့ဆိုပါတယ်။မြန်မာနိုင်ငံအနေနဲ့ပြင်ပနိုင်ငံတွေနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာတိုးတက်ကောင်းမွန်အောင်နိုင်ငံရေးအရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ခဲ့တယ်လို့ပဲပြည်ရင်း policy တွေတိုးတက်ကောင်းမွန်အောင်ဆက်လက်လှုပ်ဆောင်သင့်တယ်လို့ဆောင်းမရှင်ကထောက်ပြထားပါတယ်အပြည့်အစုံကိုတော့ thediplomat.com မှာဖတ်ရှုနိုင်ပါတယ်ရှင
်ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုနားဆင်ရပြီးတဲ့နောက်အခုတခါလေ့လာကြရမယ် American Style Mannequin English သင်ခန်းစာကိုတော့ဒေါ်လတ်လတ်တန်ကစီစဉ်ပို့ချပေးထားပါတယ်ရှင်
ဒီနေ့မနေ့တည်းတင်ပြပေးမိ item အသုံးကတော့
feeling blue
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက F E E L I N G feeling ကခံစားနေရတာ BLUE blue ကပြာရောင်ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာရောင်ကိုခံစားနေရတာဖြစ်ပါတယ်ဒီတော့ကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်တင်မောတစ်စင်းနေနဲ့ပင်လေခီးထွက်နေတုန်းတင်မောကက်ပတင်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ထာနီအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေးဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒါကြောင့်ဒီ EDM ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကိုဆိုလိုပါတယ်ဒီသုံးနေပတ်သက်လို့ဂျော့ရှ်ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I'm feeling blue because my dog died yesterday
ကျွန်တော်အင်းကခွေးလေမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေးရပါတယ်ဂျော့ရှ်ကပြတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I'm feeling blue because my dog died yesterday
စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
feeling blue
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
လလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုခဏညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းဖိတ်ခေါ်ပြရစီအောင်ရှင
်ဒရရှိမြတ်မြတ်အခုဒီလာမယ့်2015နိုဝင်ဘာလအထူးထူးရွေးကောက်ပွဲကြီးမှာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကနေပြီးတော့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေနောက်ပညာရှင်တွေအတော်များများပါဝင်ရှင်ပြိုင်ကြဖို့ရှိနေပါတယ်ဒီချင်းနေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းအတွက်အားဖြစ်စီမလားအထောက်ပံ့ဖြစ်စီမလားဒါမှမဟုတ်ရင်ပဲဒီအာဏာရကြံ့ခိုင်ရေးပါတီဒါမှမဟုတ်အာဏာရအင်အားစုတွေနဲ့ထိတ်တိတ်ဖြစ်ဖို့အတွက်လာလာဇူးတွေကဖြစ်မလာနိုင်ဘူးလားဒီအကြောင်းနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေနောက်မိများလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီview ကိုကြိုတင်ပြဖို့ထားလို့လည်းရပါတယ်။ view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။အားရလေးလိုင်းမှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပြစီရှင်။အခုအမျိုးသမီးခန္ဓာကိုနာဆင်ကြရပါမယ်။ပြီးခဲ့တဲ့အာဇာနည်နေ့ဇူလိုင်လ19ရက်နေ့ဟာမြမလွတ်လပ်ရေးဖခင်ကြီးဘုကြောင့်ဆန်တဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့68နှစ်မြောက်ထိမ့်မှတ်နေ့ဖြစ်ပါတယ်။အဲ့ဒီအချိန်ကကြေးကွဲပွဲအဖြစ်အပျက်ကြီးကိုကြုံတွေ့ခဲ့ရတဲ့မြမအမျိုးသမီးကြီးတွေဘလို့ခံစားကြရပါသလဲ။ကိုလိုနီလက်အောက်ကလွတ်မြောက်ဖို့ကြိုးပမ်းရမှာခင်မကြီးတွေအနေနဲ့ရောဘလို့ပါဝင်ဆောင်ရွက်ခဲ့ကြပါသလဲဆိုတာဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်ကပြန်တင်ဆက်ထားတာကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်ရှင်။
ဘုကြောင့်တို့ကြဆုံးတော့နော်အာဇာနည်တွေကြဆုံးတော့အဲ့တော့အသက်20နော်ဇူလိုင်လဟိုဒီမှာစိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတခိုင်းပြီလုံးနော်အဖွားတို့နဲ့အနည်းစားဆုံးဒီတရက်ွက်လုံးတလန်းလုံးဟာတခါတည်းကိုအယားကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလဲနော်အဖွားတို့ကပါလာတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ
်1948ခုဇူလိုင်လ19ရက်နေ့မနေ့7:38မိနစ်မှာယူနီဖောင်းပွေလက်နက်ကင်တစုကရန်ကုန်မြို့တယ်ရှိအထူးအများကြီးရုံးမှာဗိုလ်ချုပ်အောင်ဆန်းနှင့်အတူမြမအာဇာနည်တွေကိုလှုပ်ကြံခဲ့တဲ့အကြောင်းသတင်းကြားရတော့လွန်စွာခြေကွဲဝင်းနေမိတဲ့အကြောင်းအခုအသက်80ကျော်ပြီဖြစ်တဲ့ဒေါခင်မီကသူ့ခံစားချက်ကိုပြန်ပြောင်းပြောပြခဲ့တာဖြစ်ပါတယ်ဒေါခင်မီကပဲဆက်ပြီးဗြိတိရှားကိုလိုနီလက်အောက်ကမြမလွတ်လပ်ရေးကြိုးပမ်းမှုမှာတခင်မကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလေအခုလိုအမှတ်တရပြောကြားခဲ့ပါသေးတယ်
။တခင်မကြီးတွေကတော့အလုံးကဒီလွတ်လပ်ရေးအတွက်ရဟန်းပြီးစူးစမ်းကြတာပဲလေနော်။သူတို့အသက်တွေဘာတွေလဲမမှုဘူး။ဆေးရမှလည်းမကြောက်ဘူး။ဘာလို့မှမကြောက်ခဲနဲ့သူတို့တခါတည်းဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်။အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖဖွားအဲ့ဒီမှာလူလားမြောက်လာတာ။အပေါ်မှာဆစ်ဖြစ်တော့ဖွဖွားအသက်ကဟိုတည်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ်1941မှာနော်
ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖွားဖွားတို့ဆိုလို့ရှိရင်တပိတ်မှောက်ရတဲ့အကြောင်းကိုအဲ့အချိန်တော့ဖွားဖွားသုံးတာတပိတ်မှောက်ရတဲ့စိတ်မပြေခင်ဖွားဖွားအမေကအကြောင်းဆရာမကြောင်းမတက်ရဘူးကောနော်ဖွားဖွားတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းနဲ့ဖွားပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖွားဖွားမေမေကိုရောဖွားဖွားရောခေါ်ပြီးတော့တခါတည်းဖွားဖွားဖေဖေကအဲ့ဒီအရာထဲမှာတရားပွဲတွေချတာကိုသွားပြီးတရားနာထောင်ရတယ်အာဇာနည်တော်များများတို့ဘယ်သူတို့ပေါ့နော်
မြမလွတ်လပ်ရေးကြိုးပမ်းနဲ့ကာလကိုမှီလိုက်တဲ့ဒေါခင်မီကပြောသွားခဲ့တာဖြစ်ပါတယ်ဒေါခင်မီနဲ့တူထိုးစဉ်ကာလကိုမှီလိုက်သူနောက်တူကတော့ဒေါခင်ကြီးကြီးဖြစ်ပါတယ်ဒေါခင်ကြီးကြီးကတော့ကွယ်လွန်သူစာရေးဆရာကြီးဦးသိန်းဖေမင်းရဲ့ဇနီးလည်းဖြစ်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရတူဖြစ်တဲ့ဦးဟန်တမ်းမင်းရဲ့မိခင်လည်းဖြစ်ပါတယ်တက်90နီးနေပြီဖြစ်တဲ့ဒေါခင်ကြီးကြီးဟာမြမလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့သူတူဖြစ်ပါတယ်သူရဲ့ပြန်ပြောင်းပြော့ပြချက်ကတော့
နိုင်ငံရေးဆိုတော့မလုပ်တာလည်းကြာပြီပေါ့နော်ရောက်တာကလည်းအဲ့ဒီတုန်းကဟိုဂျပန်ဒေါ်လာရေးပေါ့နော်80ဒေါ်လာရေး movement ထဲမှာပါရင်းနဲ့အဲ့ဒီနိုင်ငံရေးတဲ့ရောက်သွားတာပေါ့လေအမှန်ကတော့နိုင်ငံရေးရဲ့လို့တစ်စလုံးတစ်ခါမှလည်းမလုပ်ဘူးအကြောင်းတော့လည်းဒီလိုပဲရှိမှာလေနေခဲ့တာခိုင်းရေးပဲနေခဲ့တာဒါပေမဲ့ဂျပန်ခေတ်ရောက်တော့ဂျပန်ဟိုတော့သိပြီးတော့မုန်းတယ်ပေါ့နော်အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့ organize လုပ်တာကအဲ့ဒီလောကဖြာပုံမှာနေရပါတယ် 1944 ပေါ့နော်ဖြာပုံကအဲ့ဒီက60ဒေါ်လာရေး movement မှာအဲ့ဒီမှာဖြာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည် Communist Party ပေါ့ PCP ပေါ့နော် PCP Party ဝင်နေဆိုတဲ့အခါကျတော့အဲ့ဒီလိုပဲပါတီဝင်ဖြစ်သွားတာပေါ့သမီးရဲ့ဒါပါပဲဂျပန်ခေတ်တုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးရဲ့ခါကြတော့လေပါတီကမျောရောက်တယ်ဆိုတော့ဟိုတုန်းကတော့ရောက်ပါတီပေါ့ underground party ပေါ့နော်ပါတီဝင်နေဖြစ်နေပဲလှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပ
ါဒေါခင်ကြီးကြီးကပဲဆက်ပြီးထိုးစင်ဗိုလ်ချုပ်တွေတကွာအာဇာနည်ကြီးတွေသာလောက်ကြံမခံခဲ့ရရင်မြမနိုင်ငံရေးမြင့်ကွင်းဟာအခုလက်ရှိအခြေအနေနဲ့အများကြီးကွာခြားတာဖြစ်တယ်လို့ပြောခဲ့ပါတယ်
။ကောင်းဆောင်ကြီးတွေပေါ့လေအထူးသဖြင့်ဘူချုပ်ပေါ့နော်။ဘူချုပ်သာသာစီစီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာဘူချုပ်မရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်။ဘူချုပ်ကရှိလို့ရှိရင်လောက်မဆိုးပဲနဲ့ပြည်တွင်းစစ်ကလည်းတော့လည်းကြာမယ်လည်းမဖြစ်ဘူး။ဘူချုပ်တို့ကြာဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော
်နိုင်ငံရေးလှုပ်ရှားမှုနဲ့လွတ်လပ်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍဟာဘယ်လောက်ရည်ကြီးပါသလဲဒေါခင်ကြီးကြီးကပဲဘူချုပ်ကိုဥပမာပြုပြီးခုလိုပြောခဲ့ပါတယ
်အမျိုးသမီးတွေကအပန်းကဗမာလူဦးရေရဲ့တဝက်ကျော်တယ်ဆိုတော့အားပြပြောအိမ်တော်မှာဆိုလို့ရှိရင်အိမ်တော်ဦးကြီးပဲနော်အဲ့တော့တယောက်ပါတယ်ဆိုလို့ရှိရင်လုံရှားမှုတစ်ခုလောက်တော့မယ်ဆိုလို့ရှိရင်ဒီအိမ်မှာမိသားစုစုပါစေခြင်းလို့ရှိရင်ဒါအမေကိုစီးရုံရမှာပေါ့အမေပါမှပဲဖြစ်မှာပဲလေအမေပါတာကဒါအကြီးကပဲလေနိုင်ငံရေးမှာအမျိုးသမီးတွေပါဖို့ဆိုတာအမတန်ကိုအရေးကြီးပါတယ်နောက်တော့လွတ်လပ်ရေးတိုက်ပွဲဆိုတော့ကအဲ့ဒါဘူချုပ်အောင်ဆန်းကလည်းအဲ့ဒါကိုသိပြီးတော့သူကသဘောပေါက်တယ်လေဒီလူလူလုံရှားမှုလောက်တော့မယ်ဆိုတော့လူလူရဲ့အင်အားစုတစ်ဝက်ဖြစ်တယ်အမျိုးသမီးတွေပါလို့ဖြစ်ကိုဖြစ်ရမပါလို့မဖြစ်ဘူးပါမှဖြစ်မယ်ဆိုပြီးတော့ तू ကသဘောပေါက်တယ်ဆိုတော့ तू ကလည်းသဘောပေါက်တယ်သဘောပေါက်ပြီးတော့မျိုးရောက်ပြီးတော့ဒီပါနေစစ်တောင်မှမပြီးသေးပါဘူးစပြီးတော့တခါလေအမျိုးသမီးရှိဝင်အတွက်ဆိုတော့ဘူချုပ်ကကိုကစုံစောပြီးတော့ तू ကကိုယ်တိုင်ကိုအစည်းအဝေးခေါ်ပြီးတော့ကအဲ့ဒါလို့လုပ်ခဲ့တော့အဲ့တော့ကဘာလို့လဲပါသွားတယ်ဆိုတော့ဒါ
ခုပြုပြင်ပြောင်းလဲရေးပေါ်ဆောင်နေတဲ့ခဏမြန်မာနိုင်ငံမှာအမျိုးသမီးတွေနိုင်ငံရေးမှာပါဝင်လှုပ်ရှားမှုကဏ္ဍကဘယ်လိုရှိပါသလဲလွတ်တော်မှာကြည့်မယ်ဆိုရင်အောက်လွတ်တော်မှာအမတ်နေရာ440နဲ့အမျိုးသမီးလွတ်တော်အမတ်က25ဦးထက်လွတ်တော်မှာအမျိုးသမီးလွတ်တော်အမတ်4ဦးပြည်နယ်နဲ့တိုင်းလွတ်တော်တွေမှာအမျိုးသမီးလွတ်တော်အမတ်25ဦးရှိတဲ့အတွက်အားလုံးစုစုပေါင်းက54ဦးရှိပါတယ်ရန်ုံအပြင်ဆိုရင်တော့တရားမှာ 4.9 ရာခိုင်နှုန်းသာရှိတဲ့အတွက်ကြောင့်နေလို့နေလို့ဆိုရပါလိမ့်မယ်။အဲ့ဒီလွှတ်တော်အမှတ်တွေတဲ့ ပေါ်ကျွေးတမီဖြစ်သူဒေါအောင်ဆန်းစုကြည်ကတော့2012ခုဧပြီလကြားဖြတ်ရွေးကောက်ပွဲမှာကောင်မှုမျိုးနယ်ကလွှတ်တော်မှဖြစ်ရွေးကောက်တင်မြှောက်ခြင်းခံရတယ်လို့သူဥပါဝင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီမှာအမျိုးသမီးလွှတ်တော်အမတ်ဟာ73ဦးရှိတာဖြစ်ပါတယ်လာရူပဲတခြားနိုင်ငံရေးပါတီတွေမှာလည်းမြို့သမီးလွှတ်တော်အမတ်တချို့ရှိခဲ့ပါတယ်လက်ရှိဦးသိန်းစိန်အစိုးရလက်ထက်မှာရောအမျိုးသမီးဝင်ကြီး Ben ဦးရှိပါတယ်လူမှုဝန်ထမ်းကေစီနှင့်ပြည်လည်နေရာချထားရေးဝန်ကြီးဌာနကအမျိုးသမီးဝန်ကြီးဒေါက်တာဒေါမင်းမြအောင်ပညာရေးဝန်ကြီးဒေါက်တာဒေါခင်ဆိုင်ရီဖြစ်တဲ့ဝန်ကြီးနှစ်ဦးတို့ရှိပြီးအမျိုးသမီးဒုတိယဝန်ကြီးကတော့6ဦးရှိပါတယ်။တစ်ဖက်မှာတော့အမျိုးသမီးအဖွဲ့အစည်းတွေနဲ့ NGO လုပ်ငန်းတွေမှာပါဝင်လှုပ်ရှားလုပ်ကိုင်နေကြတဲ့အစွမ်းထက်တဲ့အမျိုးသမီးတွေအများကြီးပေါ်ပေါက်လာတာကိုတွေ့ရတဲ့အပြင်ပြည်တွင်းသတင်းမီဒီယာမှာလည်းအမျိုးသမီးသတင်းတောက်တွေထွက်ပေါ်လာတာတွေ့နေရပါပြီ။ဒါပြင်ဒီမိုကရေစီလှုပ်ရှားမှုအတွေ့ကျောင်းသူတွေဘဝမှာယုံကြည်ချက်ကြောင့်အကျဉ်းကျခဲ့ကြရပြီးလွတ်မြောက်လာကြတဲ့မြို့သမီးနိုင်ငံရေးအကျဉ်းသားအများအပြားဟာလည်းအခုဆိုနိုင်ငံရဲ့တာဝန်ကိုဆက်လက်ထမ်းဆောင်နေကြတာတွေ့ရပါတယ်။ဒါကြောင့်လည်းဒေါခင်ချီချီနေနဲ့အားတင်ပြီးတဲ့အကြောင်းသူ့ရဲ့ကြေကြာခြင်းနဲ့အတူဒီသတင်းပတ်ရဲ့မြို့သမီးများခန္ဓာကိုနှီးကုန်းချူအပ်ပါတယ်ရှင်
။ဖိုက်ပြီးတော့အင်္ဂလိပ်တွေတော်ကြတာပဲလို့အောက်မိတယ်ไอ้เลซัดติชี้จ๋าเว้ยตะกาเลยลงจ๋าเว้ยนี่กုံนงมั้ยไอ้เฉยเนี่ยเบลอผิดนี่ผิดนี่ตะกาเลยกုံนงอ่ะแค่ๆเมียวๆยินสั่นไปแล้วลงนี่จ๋าอ้ายาบาเลยตุยอ่ะราโหเปล่าโกก็တော့ไม่ลงနိုင်တော့อูบ่บามาတော့ดังนี้นะตรุลงนี่ราโหจี้ซออ๋อตัดติชี้ไล่ตาตอไล่จ๋าราโหลสิโลไปอ้อมมีบาเลยตออ่างจ้างสุจี้อ่ะสวลุบ่เลย
မြတ်သမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင
်။ဒီတစ်ပတ်တော့တကယ့်ကိုပေါ့ပေါ့ပါပါနဲ့အတော့ကိုအသုံးတည့်တဲ့ပလတ်စတစ်နဲ့လုပ်ထားတဲ့ပစ္စည်းတွေကလည်းလူကိုဘလို့အန္တရာယ်ပေးနိုင်လဲဆိုတော့ကိုကြည့်ရအောင်ပါ။အိန္ဒိယနိုင်ငံအရှိမြောက်ပိုင်းဘီဟာပြည်နယ်ကကျောင်းတစ်ကျောင်းမှာ2013ခုနှစ်မိုးရာသီတုန်းကကျောင်းကချက်ကျွေးတဲ့နေလဲစားစားကြတဲ့ကလေးငယ်တွေဟာအော့အန်ပြီးဝမ်းပြဲဝမ်းလျှောဖြစ်ရကနေနိုင်ဝက်အတွင်းမှာပဲကလေးငယ်22ဦးတည်းမနည်းတေဆုံးခဲ့ရတယ်လို့တခြားအများပြားကတော့ဆေးုံပို့ခဲ့ရပါတယ်အကြောင်းရင်းကိုရှားတဲ့အခါမှာတော့ထမင်းချဲ့မှာကျောင်းကတုံးတဲ့စားသုံးစီထည့်ထားတဲ့ပုံးဟာအရင်ကပိုးသက်စေးထဲတဲ့ပုံဖြစ်နေတာတွေ့ရပါတယ်ခလေးမိပါတွေနဲ့ရက်ရွာကဒေါသတကြီးနဲ့ဆန္ဒပြခဲ့ကြပေမဲ့ဆုံးသွားတဲ့သားသမီးငယ်တွေကိုတော့ပြန်ရှင်အောင်မတတ်နိုင်တော့ပါဘူးဒီလိုကြေကွဲစရာဖြစ်ရတွေကကဘာအနှံ့မှာရှိနေတာပါမြန်မာနိုင်ငံမှာလည်းပစ္စည်းရှားပါတဲ့အတွက်ခြွေတာပြီးတစ်ခါသုံးပလတ်စတစ်ပုံတွေခွက်တွေကိုပြန်ပြီးသုံးနေတာမို့ဒီအန္တရာယ်မျိုးအချိန်မရွေးတွေ့နိုင်ပါတယ်ဈေးသက်တာပြီးအသုံးရလွှဲအောင်လုပ်ထားတဲ့ဒီပလတ်စတစ်တွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးနားလည်ထားဖို့လိုပါတယ်ပလတ်စတစ်ကိုအမျိုးအစားတွေခွင့်ထားပါတယ် Society of Plastic Industry လို့ခေါ်တဲ့ပလတ်စတစ်ဆက်မှုလုပ်ငန်းအဖွဲ့ကပြုလုပ်ထားတဲ့ဓာတုပစ္စည်းနာမည်အတိုခေါက်နဲ့သင်္ကေတတွေကိုသတ်မှတ်ထားပြီးသူတို့ကို SPI သင်္ကေတလို့ခေါ်ပါတယ်
တဘာပေါဝင်ခြင်းမှာဒီပလတ်စတစ်တွေပုံနေလို့ရှိရင်ဒုက္ခဖြစ်မယ်လေဥပမာဆိုပေါ်လီစတိုင်ရင်ကျမတို့ဒီပလတ်စတစ်ခွက်ကိုပြစ်လိုက်တယ်ဆိုတော့သူကနေရောင်နဲ့ကြည့်လို့ရှိရင် तू ကအစီလေးတက်ဖြစ်တာမယ်အဲ့အစီလေးတွေကဓာတ်တဘာဝကမပြောင်းတာနှင်းငားရပဲအဲ့လိုမျိုးတွေရှိတော့ SPI ကနေပြီးတော့အဲ့လိုတင်ဒေတာတွေမှတ်ထားပေးခြင်းအပြင်အိမ်တွေမှာအမိုက်သိန်းကလာလို့ရှိရင်ဒီပလတ်စတစ်ကိုတော့ဘယ်လိုပုံနဲ့စွန့်ပြစ်ရမလဲဆိုတာကိုစနေတကြလုပ်လို့ရအောင်ထပ်ထားပေးတာပါ
ဒီအဲ့ပလတ်စတစ်မျိုးစားဘာတွေရှိပါလဲပြောပြပေးပါ
။သူက1988ကစပြီးတော့အမျိုးအစားခုနှစ်ခုခွဲထားပါတယ်။သူ့ရဲ့လမ်းညွှန်ကတော့ SPI code လို့ခေါ်ပါတယ်။နံပါတ်1ကတော့ polyethylene PETE လို့သိပါတယ်။သူကဘာတွေသုံးတယ်လဲဆိုရင်ဆေးထည့်တဲ့အဖျော်ရည်ထည့်တဲ့ပလင်းတွေမှာသုံးတယ်။ခေါင်းဖိတဲ့ဘီးတွေလုပ်တယ်။နံပါတ်2ကျိုးလုပ်တယ်။အဲ့ဒါကိုတော့ PETE လို့ခေါ်ပါတယ်။နောက်နံပါတ်2ကတော့ polyethylene နဲ့လုပ်ထားတာ HDPE ပေါ့နော်။သူကတော့တိတ်ပြီးတော့ဟိုခိုင်ကောင်းနေတယ်။နောက်သူကအိမ်ရနဲ့လှုပ်ထားတဲ့ဟာတွေကအစားအသောက်ဖြစ်ဖြစ်တောက်တဲ့အရေးတွေပဲဖြစ်ဖြစ်အိတ်ထဲမှာထည့်ထားရင်ပလတ်စတစ်ရဲ့ဓာတုပစ္စည်းတွေကအိတ်ထဲကိုမရောက်ဘူးပေါ့နော်။တိတ်ကောင်းပါတယ်။ဥပမာဆိုရင်နွားနို့ထည့်တဲ့ဘုံတို့ ဆက်စီပုံးတို့နော်ကောင်းချော်ရီစပ်ပြာရီအယောင်ချွတ်တဲ့ဆေးပေါ့နော်နောက်ပြီးတော့ကစားစရာတွေလုပ်ပါတယ်တခုပဲပြောချင်တာကတော့အဲ့ဒီဟာတွေသုံးတဲ့ခါမှကျရင်ဒီမှာအမနွားနို့ဘုံဆိုလို့ရှိရင်နွားနို့ဘုံမှာနွားနို့ထည့်ရတော့ဟုတ်တယ်ဒါပေမဲ့အဲ့ဘုံကိုဆေးပြီးတခြားဟာတော့ထည့်နေဆိုရင်ငကူကကြံခဲ့တဲ့ဟာဟိုဘက်ထဲကိုရောက်ပြီးတော့ကူးပြီးတော့ဒုက္ခဖြစ်မှာပေါ့နော်နောက်တစ်ခုကတော့ဟိုပမာပြမသိပါလေ polyvinyl chloride ဆို PVC ပေါ့နော်ရေပိုက်တွေလုတ်တယ်ခင်းနဲ့ကြမ်းခင်းတွေလုတ်တယ်ဆက်မှုလက်မှုလုပ်ငန်းတွေမှာသုံးတဲ့ပစ္စည်းတွေအကုန်လုတ်တယ်ပေါ့နော်ဒါပေမဲ့အဲ့ PVC ဆိုတာအစားနဲ့မရအောင်အမှဆိုတော့ PVC ပိုက်ကိုဖြန့်နေတော့မှဘေးနားအစားရှိအဲ့ PVC ကအစားရဲရောက်သွားရင်ပြဿနာဖြစ်တယ်စားမိလို့ရှိရင်လူတွေအနေရရှိတယ်ပေါ့နော်နောက်တစ်ခုကတော့ဟို low density polyethylene လို့ခေါ်တဲ့ LPDE ဆိုတာသူက low density ဆိုတော့သူကနည်းနည်းပွမှာပေါ့နော်သူတို့ကမှသုံးလို့ရလဲဆိုလို့ရှိရင်ကျွတ်ကျွတ်အိတ်ပေါ့နော်သူကတော့အစားထဲမှာရတယ်ပေါ့နော
်အန်ဒီယမ်ရှိဘူးအစားတောက်တယ
်အဲအဲ့ဒါကလည်းတခုရှိတယ်ဒီမှာဆိုရင်အဲ့လိုအစားတောက်ထက်တဲ့ကျွတ်ကျွတ်အိတ်ရောင်းတဲ့လူတွေဆိုရင်ကျောင်းတဲ့ကုမ္ပဏီကဗိုက်ရေးထားလဲဆိုရင်ဒါကအစားတောက်ထက်လို့ရပါတယ်ဆိုတော့ပြောထားရတယ်ဟိုကျွတ်ကျွတ်အိတ်ဆိုဒီတခုလည်းပြောလို့တော့မရဘူးဘာလို့လဲဆိုတော့ဘလို့ပုံစံနဲ့ထုတ်ထားတယ်လဲပေါ့နော်ဒီနံပါတ်လေးကဥမာအခုဒီမှာဆိုအစားတွေအုပ်တဲ့ plastic အမြင်အပားလေးတွေအဲ့ဒါလေးကလည်း LGPE ကလုတ်ထားတာပဲနောက်ပြီးတော့ဟိုညစ်လို့ရတဲ့ plain လေးတွေနော်အဲ့ဒါလေးလုတ်ထားတယ်နောက်ပြီးတော့လည်းဆိုဆေးမှာထည့်တဲ့ဟို egg လေးတွေလေအဲ့ဒါလေးကလည်း LGPE ကလုတ်လို့ရတယ်နောက်တစ်ခုကနံပါတ်5ကတော့ polypropylene လို့ခေါ်တယ် PP လို့ခေါ်တယ်ပေါ့နော်သူတို့အဲ့ဒီဟာလေးတွေကိုကြည့်ရင်တော့သူတို့ဒီမှာဆိုအနောက်ဘက်မှာသူတို့ကတင်ဂေတလေးတွေလုတ်ထားတယ်ဥမာဆိုရင်နံပါတ်5ဆိုရင် PP ဆိုရေးထားမယ်သူဒီမှာနော်နံပါတ်4ဆိုရင် LDPE လေးထားမယ်နံပါတ်3ဆိုလို့ရှိရင် PVC ဆိုရေးထားမယ်နံပါတ်2ဆို HDPE ဆိုတော့သူကအဲ့ဒီခွက်တို့ဘူးတို့အောက်မှာအနောက်မှာတို့ရေးထားတယ်ကြည့်လို့ရတယ်ခုပြောရင်နံပါတ်5ကဘယ်မှာတွေ့နိုင်လဲဆိုရင်ဥမာဆိုတော့ plastic နဲ့လုပ်ထားတဲ့ကလေးတွေအနှီးလုပ်ထားတဲ့ diaper လိုဟာမျိုးပေါ့နော်အဲ့ဒီမှာလည်းတွေ့တယ်plastic ဘုံတွေခွက်တွေလေအစားထည့်တဲ့ဟာတွေပေါ့နော်ရှိတယ် margarine တို့ဘာလို့ထောက်ပတ်လို့ဟာမျိုးအစီနဲ့လုပ်ထားတဲ့ဟာမျိုးထည့်တဲ့ပူတွေရှိတယ်နောက်ပြီးတော့နွားနို့ကလုပ်တဲ့ yogurt ပူကလည်းအဲ့ဒါပဲနောက်ပြီးတော့တချို့ plastic ပူတွေဖုံးနေရတယ်အေးနောက်တစ်ခုကဆီယံဝင်ဆင်းတဲ့နှစ်မှတ်နဲ့မှဝင်လို့ရတဲ့ဈေးပူလေး PP က polypropylene နဲ့လုပ်ထားတာပ
ါသူကတော့အစားတောက်တွေမှာသုံးလို့ရတယ်ပေါ့
သူတော့အစားတောက်ကိုပုံးလို့ရတယ်ဘာလို့လဲဆိုတော့သူကအပူလေးတော်တော်ခံနိုင်တယ်ပေါ့နော်နံပါတ်6 SPI သတ်မှတ်ထားတဲ့တင်ဂိတ PS ဆိုတာပေါ့သူက polystyrene ဟိုလူတွေကတော်တော်များများတော့ styrofoam လို့ပဲသိတယ် styrofoam ဆိုတော့ဥပမာဆိုတော့ foam ဖြစ်ပြီးဟာကြီးတွေကြည့်လို့ရှိရင်အထက်မှာအလုံးလုံးအစီအစီလေးတွေပေါ့နော်ဒီမှာဆိုရင်တနေနဲ့တနေနဲ့ဆိုလို့ရှိရင်ပစ္စည်းပို့တဲ့ခါမှာပစ္စည်းတွေမလှုပ်အောင်လို့ပေါ့နော်ဟိုမြေပဲလုံးလေးနဲ့တူတဲ့ဖော်လုံးလေးလေပုံစံဖြစ်အောင်လုပ်ထားတာပေါ့နော်နောက်ပြီးတော့တစ်ခါတော့ဒါတော့ခင်းရင်းတော့ပေါ့နော် polystyrene ကအပူအေးခံလို့ရတဲ့ဟာတွေအပြင်ပေဒံ plastic ဘူးတွေအကုန်လုံးကြတယ်သူအတော်အသုံးဝင်တယ်သို့တော်လည်းသူ့ထက်မှာပါ styrene ဆိုတဲ့ဓာတုပစ္စည်းကရင်းတဲ့ဓာတုပစ္စည်းပေါ့နော်ဆိုတော့ styrene ကလူတွေရဲ့ tissue တွေတိတ်များသွားလို့ဆိုးကျိုးတွေရှိတယ်ပေါ့အာယုံကြောကိုထိခိုက်တာတော့သိကြရတယ်ပေါ့ microwave တွားပြီးတော့အပူချိန်အမြင့်ကြီးနဲ့လုံးလိုက်လို့ရှိရင်အဲ့ထက် styrene ကအပြင်ထွက်လာပြီးတော့အစာအသောက်ထဲရောက်သွားတာပေါ့။နောက် acid ပါလာဆိုလို့ရှိရင်ဓာတ်ပြုတ်ပြီးတော့ styrene ကအပြင်ထွက်လာမယ်။အစီအရင်များလည်းထွက်လာမယ်ပေါ့နော်။ဘုံဒါကြောင့်မလို့သူ့ကိုတအားပူအောင်တော့လုပ်လို့မရဘူး။သူကစူနေတဲ့ရေနောက်တော့ခံတယ်ပေါ့နော်။နံပါတ်9ကတော့ပို့တခြားခုနပြောတဲ့ plastic အမျိုးအစားမှာမပါတဲ့ဟာပေါ့နော်။ဒီမှာဆိုတော့ကျမတို့ CD တို့ပါလို့လေ။နောက်ရေ blend အကြီးတွေငါးခန်းနဲ့၆ခန်းလောက်တဲ့ blend ကြီးခက်မှမှိုင်းတွေလေ။သူ့တို့ကတော့နံပါတ်9ထည့်တယ်။တခြားထဲမှာထည့်လို့မရတာပေါ့နော်။
တဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးပါဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်ဒေါက်ဖီမျိုးသက်ရဲ့သိပ္ပံနဲ့အမည်ပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအစ်စ်နားဆင်နိုင်ပြီးခုလိုစနေမနက်ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါရဲ့ရှင
American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သွားလာရှင်မခင်ဗျာ2015ခုနှစ်အကုန်မှာကုလသမဂ္ဂကစီစဉ်ရေးဆွဲထားတဲ့ထောင်စုနှစ်ရည်မှန်းချက်များ MDG လို့ခေါ်တဲ့ကမ္ဘာအနှံ့ဆင်းရဲမှုပပျောက်ရေးတဝက်လျှော့ချနိုင်မှုအစီအစဉ်ဟာပြီးဆုံးတော့မှာဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂဟာ MDG အတွက်အောင်မြင်မှုကိုဆက်လက်အားဖြည့်ပေးမယ်ဖွံ့ဖြိုးရေးရည်မှန်းချက်အစီအစဉ်တရက်ကိုဆက်လက်ပြီးတော့ရေးဆွဲနေပါတယ်။အစားထိုးသွားမဲ့ဆင်ဆက်မပြတ်ဖွံ့ဖြိုးရေးရည်မှန်းချက်အစီအစဉ်မှာဆင်းရဲနွမ်းပါမှုဟာလူသားဖြစ်တည်မှုအတွက်အဓိကစိန်ခေါ်မှုတစ်ရပ်ဖြစ်တယ်လို့ဖော်ပြထားပြီးဒီကိစ္စပပျောက်ရေးဟာအစီအစဉ်ရဲ့ထိတ်တန့်ဦးစားပေးအကြောင်းအရာဖြစ်သတ်မှတ်ထားပါတယ်။တခြားရည်မှန်းချက်တွေကတော့လူတွေရဲ့ကောင်းမွန်စွာနေထိုင်ရေးအတွက်ကျန်းမာရေးပညာရေးအဟာရဓာတ်ပြည့်ဝမှုနဲ့လုံခြုံနိုင်မှုစွမ်းရည်တွေ အမျိုးသမီးအမျိုးသားဒန်းတူအခွင့်အရေးရရှိမှုစတာတွေနဲ့ပုံမိုတိုးတက်လာစေအောင်မြင့်တင်ပေးဖို့ဖြစ်ပါတယ်။ဒီမှန်းချက်အလုံးကိုတရားဥပဒေစိုးမိုးမှုကတဆင့်အလွယ်တကူအောင်မြင်အောင်လုပ်ပေးနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာဒုတိယအမြဲတမ်းကိုယ်စားလှယ်မိုက်ကယ်ဆီဆောင်ကပြောဆိုပါတယ်။ဘာကြောင့်လဲဆိုတော့လူမှုအဖွဲ့အစည်းတစ်ခုမှာတရားဥပဒေစိုးမိုးရေးကိုလိုက်နာကျင့်သုံးပြီးဆိုရင်နိုင်ငံသူနိုင်ငံသားတွေအနေနဲ့သူတို့ရဲ့ပြောခြင်းဆိုခြင်းတွေကိုကြားသိအောင်လုပ်နိုင်တယ်လို့လူပောင်အဖွဲ့အစည်းဟာတရားဥပဒေစိုးမိုးမှုရဲ့အောက်မှာနေထိုင်ဖို့ပုံမှန်ဆန္ဒရှိလာကြပါတယ်။ဒါပေမဲ့ဥပဒေကိုခွဲခြားကျင့်သုံးမယ်ဆိုရင်ဒါမှမဟုတ်လူမှုအဖွဲ့အစည်းကိုအကန့်နဲ့ခွဲပြီးတော့ပြဋ္ဌာန်းမယ်ဆိုရင်အလုံးအတွက်အကျိုးမရှိဖြစ်စေမှာပါ။ဖြစ်စေမှာအမျိုးသမီးတွေဟာလေယာဉ်အလုပ်လုပ်ကင်သူတွေထဲမှာနေပါတဲ့လူစုဖြစ်ပါတယ်။ဒါပေမဲ့နိုင်ငံတော်တော်များများမှာဥပဒေရအမျိုးသမီးတွေကိုနှိမ်ချပြီးတော့အမွေအနှစ်နယ်မြေတွေကိုဝင်ရောက်ခွင့်မပေးကြသလိုတရားဝင်စာရွက်စာတမ်းတွေမှာလက်မှတ်ထိုးခွင့်မပြုတာဗန်စင်းဖွင့်ခွင့်မပေးတာကရိယာဒဇာပလာတွေနဲ့ကောင်းမွန်တဲ့မျိုးစေ့တွေရယူဖို့အတွက်ခန်းစားခွင့်တွေပိတ်ပင်ထားတာစတာတွေပါဝင်နေပါတယ်။အမျိုးသမီးတွေအတွက်ဥပဒေပြင်ဆင်ပေးပြီးတော့ဒန်းတူမြေယာပိုင်ဆိုင်ခွင့်တွေပေးခြင်းအပြင်အစားအစာထုတ်လုပ်မှုတွေမှာတိုးမြှင့်လာစေနိုင်ပါတယ်။လီလာသူတည်တနာပြုမှုတွေကနေတွေ့ရှိတာကတော့အမျိုးသမီးတွေကိုမြေယာပိုင်ဆိုင်ခွင့်အတိအမှတ်ပြုပေးခြင်းအပြင်စိုက်ပျိုးရေးထုတ်ကုန်တွေတိုးမြင့်လာပြီးမိသားစုအတွင်းဆုံးဖြတ်ချက်ချမှုတွေမှာမျှဝေလှုပ်ဆောင်နိုင်လာမယ်မိသားစုတွေရဲ့ဆင်းရဲနွမ်းပါးမှုကနေလွတ်မြောက်စေနိုင်တယ်လို့တမ်မတ်ကြီးစစ်ဆောင်ကပြောဆိုပါတယ်အလားတူစွာပဲလူအဖွဲ့အစည်းပေါ်ဖိနှိပ်ချုပ်ချယ်မှုတွေကိုဥပဒေအရအကာအကွယ်ပေးနိုင်ပြီးအယူအဆအသစ်တွေထွက်လာနိုင်မယ်စွန့်ဦးတီထွင်စွမ်းဆောင်ရှင်တွေတိုးမြလာအောင်အားပေးနိုင်ပါလိမ့်မယ်ပွင့်လင်းမြင်သာမှုရှိတဲ့ဥပဒေအရအဂတိလိုက်စားမှုတွေကိုညော့နေသွားစေပါလိမ့်မယ်။စီးပွားရေးကိုပုံမှုအသက်ဝင်လာစေနိုင်မှာဖြစ်တယ်လို့ခေါင်းဆောင်တွေဟာပြည်သူတွေရဲ့လေးစားယုံကြည်မှုကိုရရှိစေပါလိမ့်မယ်။ဒါတွေဟာတိုးတက်မှုရရှိစေမယ့်အဓိကအချက်တွေဖြစ်ပါတယ်။တရားဥပဒေစိုးမိုးမှုကလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတင်းပင်ဖွဲ့စည်းမှုတွေကိုအားပေးတယ်လို့ပွင့်လင်းမြင်သာမှုနဲ့တရားမျှတတဲ့စီရင်ဆုံးဖြတ်ခွင့်ကိုဖြစ်စေပါလိမ့်မယ်လို့တမ်အမတ်ကြီးစက်စွန်ကပြောဆိုပါတယ်။တရားဥပဒေစိုးမိုးမှုရဲ့အခြေခံသဘောတရားတွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစီတမ်းလှည့်လည်ခွင့်ပွင့်လင်းမြင်သာမှုရှိစေရေးတရားမျှတတဲ့စီရင်ဆုံးဖြတ်မှုခံယူခွင့်စရှိတာတွေဟာလူ့အဖွဲ့အစည်းတစ်ခုကိုရှေ့ကိုရွေးရှားဖို့အတွက်စစ်ဆော်ပေးနေတဲ့အချက်တွေဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အဘော်မဟုတ်ချောင်းသိစေအပ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်။စနေမနက်ဖက်အစီအစဉ်အဆုံးမတက်ခင်မှာတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတက်လှည့်ကြီးညာပေးပါအောင်မယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာသမိုင်းဝင်နှစ်ရကြာခီးစဉ်တစ်ခုနဲ့တောက်ကြနေကကင်ညာနိုင်ငံဆီရောက်သွားပြီးလူညုံရင်းကိုတော့အထူးတင်ကြပ်ထားပါတယ်။သမ္မတရဲ့ Air Force 1လေယာဉ်ဟာတောက်ကြနေညနေကနိုင်ရိုဘီလေဆိပ်မှာရောက်သွားတာပါ။မစ္စတာအိုဘားမားကိုကင်ညာသမ္မတအူဟူရူကန်ညက်တာကကြိုဆိုနှုတ်ဆက်ပါတယ်။အဲဒီနောက်သမ္မတဟာသူတက်ခေါ်တဲ့ဟိုတယ်ကိုဆက်သွားပြီးသူ့အဖိုးရဲ့နောက်အိမ်တောင်သူနဲ့အဖွားတော်ဆက်သူလို့ဆိုရမယ်မာမာဆာရာသူ့ရဲ့အဖေတူအမေကွဲညီမအော်မာအိုဘားမားတို့အပါအဝင်ကင်ညာနိုင်ငံသားဆွေမျိုးသားချင်းတွေနဲ့ညစာတူစားပါတယ်။နိုင်ငံကရာစုတရားခွင်ရုံး ICC ကစုံစမ်းစစ်ဆေးနေတဲ့သူတို့ချို့အစိုးရအဖွဲ့ထဲမှာရှိနေတဲ့ကင်ညာနိုင်ငံကိုအမေရိကန်သမ္မတဘရက်အိုဘားမားတွားရောက်တာနဲ့ပတ်သက်တဲ့မေးခွန်းတစ်ခုကိုဖြေဆိုတာမှာသမ္မတဘရက်အိုဘားမားကမြန်မာနိုင်ငံကိုနမူနာပေးပြောဆိုခဲ့ပါတယ်။ပုံမှန်လေးလင်းပြောဆိုတာနဲ့ထိတွေ့ဆက်ဆံတာကိုပေါင်းစပ်လှုပ်ဆောင်တဲ့အခါမိမိတို့အတွက်အကောင်းဆုံးအခွင့်အလမ်းရလာပြီးအရေးပဲလူမှုအဖွဲ့အစည်းတွေအတွက်လုပ်ပိုင်ခွင့်ပွင့်လာတာကိုတွေ့ခဲ့ရတယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်။သမ္မတဘရက်အိုဘားမားဟာအရှေ့အာဖရိကဒေသခီးစဉ်မတိုင်ခင် BBC သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာအဲ့လိုပြောထားတာပါ။မြန်မာနိုင်ငံလေပိုင်းစကိုင်းတိုင်းအတွင်းမှာမကြသေးခင်ကမိုးတီထန်စွာရာသွင်းမှုကြောင့်ရေကြီးနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယိုအိုချော့ကပြောလိုက်ပါတယ်လောလောဆယ်မှာရေပေးတံခံထားရတဲ့ဒေသခံ4000ကျော်ကိုလည်းပြည်လူရာစုရှေ့ပြောင်းပေးထားပါတယ်ရေပေးတံအစိုးရဆုံးခံထားရတဲ့ဒေသတွေစီတွားရောက်နိုင်ဖို့ပူးတွဲအဖွဲ့တစ်ခုနဲ့ကုလသမဂ္ဂလက်တွဲလှုပ်ဆောင်နေပြီးအကူအညီပေးဖို့အစီအစဉ်ရှိတယ်လို့တောက်ကြံတဲ့တင်းစားရှင်လင်းပွဲအတွင်းကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောသွားပါတယ်စီးရီးယားနိုင်ငံတွေကအစ္စလာမ်စစ်သွေးကြော IS အစွန်းရောက်တွေကိုတောက်ကြံနေမှာတူရကီနိုင်ငံကလက်ဆက်ဖြတ်ပြီးတော့လေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်ခင်ဗျာ
ဒီကနေ့တော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီမနေ့ရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျိုနာကန်မင်းဖြစ်ပါတယ်ရှင်ကျွန်မကတော့ခွာညိုပါညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းနိုမီတာ1942တို့ကနေအတန်လွှင့်ပေးသွားမှာပါတော်တာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်Thank you.
This program has come to you from the Voice of America, Washington.